Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်စက်တင်ဘာလ15ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိဆိုင်းဒိုမီတာ1925/32/51နဲ့ဖလိုင်းလမ်းမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းစီစဉ်မှုကကျမစုမော်ပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီကနေ့ညပိုင်းသတင်းတွေကိုနားလည်နေဒီညပေးသမှာပါWTO ကမ္ဘာကုန်သွယ်အဖွဲ့ကြီးပြည်ပင်ပြောင်းလဲလုပ်ဖို့အဖွဲ့ဝင်နိုင်ငံတွေတွေ့ဆုံဆွေးနွေးနေကြပါတယ်။နောက်ဒီဖိလစ်ပိုင်နိုင်ငံကဒီမုန်တိုင်းကြီးတိုက်ခိုက်နေတာကြောင့်လူ12ဦးထက်မနည်းသေဆုံးသွားပြီဖြစ်ပါတယ်။ဒီလိုထိတ်တဲရောက်သတင်းတွေကိုတင်ပြပေးတော့ဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းတော်တာရှင်နေနာဆင်ရမာကတော့ရန်ကုန်တိုင်းဒေသကြီးတရားဥပဒေချုပ်ကိုအကြမ်းလိုက်စားမှုတိုက်ဖြတ်ရေးဥပဒေနဲ့ဖမ်းဆီးလိုက်တဲ့အပြင်ဥပဒေချုပ်ယာရုတာဝန်ကပါသမရကရက်စဲလိုက်တဲ့အပေါ်မှာနိုင်ငံရေးအကဲခတ်တွေဘက်ကဘယ်လိုရှုမြင်ပါသလဲ။
ကျွန်တော်တို့ရောင်းတိုင်းဒေသကြီးဥပဒေချုပ်ကိုအားရိလိုက်စားမှုနဲ့ပတ်သက်ပြီးတော့နော်အရေးယူလိုက်တာဟာကျွန်တော်အများအားဖြင့်တော့ဒ
ါနောက်ပိုင်းမှာအပြည့်စုံနာဆရာပါမယ်ရှင်နောက်ပြီးတော့ဒီမွေးမြူရေးထွက်တတဝါတွေပစ္စည်းတွေမွေးမြူရေးထုတ်လုပ်ရေးတွေမှာမပါဝင်တဲ့ဓာတုတွေမပါဝင်မှုအတွက်မထိခိုက်အောင်ဘယ်လိုပြင်ဆင်မလဲဆိုတာတင်ပြထားတဲ့မြမတခွင့်အစီအစဉ်နဲ့အတူဒုတိယပိုင်းနိုင်ဝက်မှာတော့စနေညတဲ့ဒီလိုက်အစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့စနေညအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေကကိုရီးယားကျွမ်းကျင်မှာနျူကလ িয়ার ကင်းစည်ဆောင်ရွက်ရမှာမြောက်ကိုရီးယားပေါ်ကူလာသမဂ္ဂအနေနဲ့ဖိတ်ဆို PR ပေးဖို့ဟာအရေးကြီးကြောင်းမနေ့ကတောက်ကြနေမှာပြောလိုက်ပါတယ်မြောက်ကိုရီးယားပေါ်ကူလာသမဂ္ဂရဲ့ဖိတ်ဆိုတင်ခတ်မှုတွေကိုရုရှားဟာချိုးပေါက်တယ်ဆိုတော့ကူလာစီရင်ခံစားပါချက်လက်တွေကိုရုရှားကဖျောက်ဖျက်ဖို့လှုံ့ဆော်နေလို့အမေရိကန်ကဆွဆဲခဲ့ပြီးတဲ့နောက်ဝန်ကြီးဖွန်ပေကအခုလိုပြောဆိုတာပါပိတ်ဆို့တံခတ်မှုဟာသမရထရမ့်ရဲ့အဓိကကြားတဲ့ဆောင်ရွက်ချက်ဖြစ်ပြီးကိုရီးယားကျွမ်းကျင်မှာနျူကလ িয়ার လုံခြုံကင်းရှင်းရေးမြောက်ကိုရီးယားပေါ်ပြပေးဖို့လိုအပ်တယ်လို့လည်းသူကထောက်ပြပါတယ်လုံခဲ့တဲ့ဇွန်လကစင်ကာပူမှာကျင်းပတဲ့အမေရိကန်နဲ့မြောက်ကိုရီးယားတို့ရဲ့ထိပ်သီးဆွေးနွေးပွဲပြီးကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြောက်ကိုရီးယားပေါ်ပိတ်ဆို့တံခတ်မှုတွေလျှော့ချဖို့ရုရှားနဲ့တရုတ်တို့ကတော့တိုက်တွန်းထားတာပါကြာသပတေးကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ်ဆိုင်းတို့အစီအစဉ်တွေကိုအကူအညီပေးနေတဲ့တရုတ်နဲ့ရုရှားနည်းပညာကုမ္ပဏီနှစ်ခုကိုအမေရိကန်ကတန်ခတ်အရေးယူလိုက်ပါတယ်ဒီတော့တွင်ရုရှားနိုင်ငံပြန်ပြီးတော့ခေါင်းထောင်ထလာတာကိုရင်ဆိုင်တုံ့ပြန်နေတာအလျှော့ပေးဖို့ရည်ရွယ်ချက်မရှိဘူးလို့နော်အတ္လန်တိတ်စစ်စာချုပ်နေတိုးအဖွဲ့အတွင်းမှုချုပ်ကပြောပါရယ်အရင်ဆိုပြည်ပြည်အောင်စုဝင်နိုင်ငံဟောင်းတွေကိုနေတိုးအဖွဲ့ဝင်တွေအပြစ်ဆက်ပြီးတော့လက်ခံသွားမှာဖြစ်တာနဲ့အမျှအနောက်မဟာမိတ်တွေအနေနဲ့ရုရှားနိုင်ငံပေါ်ခိုင်မာပြီးမြတ်တာတဲ့ယက်တီချက်ဆက်ပြီးတော့ကင်ဆယ်သွားမှာဖြစ်တယ်လို့နေတိုးအတွင်းမှုချုပ်ယန်စတိုဒန်ဘတ်ကအမေရိကန်သမ္မတအိမ်ပြီးတော့မှအမျိုးသားလူမျိုးရေးချန်ပီယံဂျွန်ဘိုလ်တန်နဲ့တောက်ဆောင်နေကတွေ့ဆုံဆွေးနွေးပြီးပြောဆိုခဲ့ပါရယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရဲ့အဖွဲ့မန်နေဂျာဟောင်းပေါ်လ်မန်နဖော့တ်ကအထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာရဲ့စုံစမ်းစစ်ဆေးမှုမှာပူပေါင်းလှုပ်ဆောင်မှုသဘောတူလိုက်ပါရယ်မစ္စတာမူလာက2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ရဲ့ကြားဝင်နောက်ရှေ့မှုအကြောင်းစုံစမ်းနေတာပါပေါ်လ်မန်နဖော့တ်ကယူကရိန်းနိုင်ငံမှာနိုင်ငံရေးအတိုင်ပင်ခံအဖြစ်လုပ်ကိုင်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့ရင်ဆိုင်နေရတဲ့ဆွေးချက်တွေမှာအပြစ်ရှိကြောင်းဝန်ခံလိုက်ပြီးပိုကြီးမားတဲ့ပြစ်ဒဏ်ချမှတ်ခံရနိုင်တဲ့ဒုတိယတရားစီစဉ်မှုကိုရှောင်ဖို့အတွက်ပူပေါင်းလှုပ်ဆောင်ဖို့အခုလိုသဘောတူလိုက်တာပါ။မန်နဖော့တ်အနေနဲ့စုံစမ်းစစ်ဆေးရေးမှုတွေကိုသမ္မတဒေါ်နယ်ထရမ့်နဲ့သူ့ရဲ့မဲဆွယ်စည်းရုံးမှုတွေနဲ့ပတ်သက်ပြီးဘလို့တိကျတဲ့သတင်းအချက်အလက်တွေကိုပေးမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ဒါပေမဲ့လည်းပြိုင်ဖက်သမ္မတလောင်းဟီလာရီကလင်တန်ကိုထိခိုက်နစ်နာစေမဲ့သတင်းအချက်အလက်တွေရှိထားတယ်ဆိုတော့ရုရှားရှင်းနေတဲ့ဦးနဲ့ထရမ့်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့အရာရှိတို့2016ခုနှစ်ကထရမ့်တာဝါမှာတွေ့ဆုံခဲ့ကြတာမှာမန်နဖော့တ်လည်းသူအပါအဝင်မှာမစ္စတာမန်နဖော့တ်ဟာဗဂျီးနီးယားပြည်နယ်ကတရားစီရင်ရေးစစ်ဆေးမှုတစ်ခုကနေဘဏ္ဍာငွေကြေးဆိုင်ရာစွဲချက်ရှိမှုအတွက်အပြည့်ရှိကြောင်းပြီးခဲ့တဲ့လကပဲဆုံးဖြတ်ခံရပြီးထောင်ဒဏ်9နှစ်ကနေ10နှစ်အထိကြာခံရမယ့်အရေးနဲ့ရင်ဆိုင်နေရပါတယ်
။အာဂျင်တီးနားမှာကျင်းပနေတဲ့ G20 စီးပွားရေးအင်အားကြီးနိုင်ငံ20ထိပ်သီးစီးပွားပွဲမှာတက်ရောက်နေတဲ့ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာဝန်ကြီးတွေက WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးကိုပြုပြင်ပြောင်းလဲလုပ်ဖို့အရေးပေါ်လိုအပ်နေကြောင်းမနေ့ကတောက်ချနေမှာကြေညာချက်ထုတ်ပြန်ပြောဆိုပါရတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်သွင်းကုန်ဒေါ်လာဘီလီယံ200ဘူးပေါ်အခွန်တိုးကောက်ဖို့ဆိုင်းပြနေတဲ့အချိန်မှာပဲနိုင်ငံတကာကုန်သွယ်ညှင်းပွားမှုတွေနဲ့ပတ်သက်လို့အဖွဲ့ကြီးအနေနဲ့တွေးဆဆွေးနွေးအပြေရှားနေကြတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ဒါမှမဟုတ် WTO ကိုဘယ်လိုပြောင်းလဲဖွဲ့စည်းမလဲဆိုတာနဲ့ဘာတွေဆွေးနွေးကြရလဲဆိုတဲ့အသေးစိတ်အချက်လက်တွေကိုတော့ပြောမထားပါဘူး။အမေရိကန်ကျူးစီးပွားကပထမဆိုတာနဲ့ကမ္ဘာတော်နိုင်ငံတွေကကိုယ်စီအကျိုးစီးပွားကိုသာဦးစားပေးကာဝယ်မယ်လို့ပြောဆိုနေကြတဲ့အချိန်မှာ WTO အဖွဲ့ကြီးအကောင်လာရေးအရေးကြီးပုံကိုမိမောင်းထုတ်ပြတာဖြစ်တယ်လို့ဂျာမနီဒုတိယစီးပွားရေးဝန်ကြီးအိုလီဗာဝစ်ကဲကပြောရတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကမ္ဘာကုန်သတ်ရေးအဖွဲ့ကြီးကနေအမေရိကန်နှုတ်ထွက်မယ်လို့ချင်းချောက်ပြောဆိုလိုက်တဲ့အချိန်မှာပဲကမ္ဘာကုန်သတ်ရေးစနစ်မှာတာလူညီမျှအကျိုးခံစား권ရှိအောင် WTO အနေနဲ့ပြည်ပပြောင်းလဲရေးတွေလုပ်ဖို့တရုတ်နိုင်ငံကလည်းတိုက်တွန်းနေပါတယ်သက်တမ်း23နှစ်ရှိပြီဖြစ်တဲ့ကမ္ဘာကုန်သတ်ရေးအဖွဲ့ဝင်164နိုင်ငံအနေနဲ့ကိုစီဗီဒီယိုအာနာချင်းသုံးနိုင်ငံကြောင့်အဖွဲ့ကြီးရဲ့စီမင်းစည်းကမ်းတွေပြောင်းလဲဖို့မဖြစ်နိုင်တဲ့အနေအထားမှာလည်းရှိနေတာပါခင်ဗျာ
ဆွစ်ဇာလန်နိုင်ငံဂျင်နီဗာမြို့မှာကျင်းပခဲ့တဲ့ဆီးရီးယားအရေးဆွေးနွေးပွဲတစ်ခုကိုဆီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်စတက်ဖရန်ဒီမစ်စတိုရာကဦးဆောင်ကျင်းပခဲ့တာမှာမျှော်လင့်ထားသလိုအပြုတဘောဆောင်တဲ့အဖြေရမရပဲမနေ့တောက်ကြနေမှာပြည်ဆောင်သွားပါတယ်ဆီးရီးယားရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့နယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်ကိုစက်တင်ဘာလ17ရက်နေ့မှာအထူးကိုယ်စားလှယ်လာရောက်တင်ပြဖို့ရှိပါတယ်ဆီးရီးယားပဋိပက္ခအဆုံးတန်နိုင်ရေးဖွဲ့စည်းပုံအခြေခံဥပဒေအရ80နိုင်မယ့်နည်းလမ်းတွေကိုဆွေးနွေးတဲ့ပွဲကိုအမေရိကန်ပြတင်းပြင်သစ်ဂျာမနီဆော်ရီအာရေဗျအီဂျစ်နဲ့ဂျော်ဒန်နိုင်ငံကကိုယ်စားလှယ်တွေတက်ရောက်ခဲ့တာပါဆီးရီးယားရေးအဖြစ်ရှာတဲ့ဒီဆွေးနွေးပွဲမတိုင်ခင်မှာပဲဆီးရီးယားအခြေခံဥပဒေရေးရာကော်မတီကိုလည်းယုံကြည်စိတ်ချရတဲ့နိုင်ငံအဖြစ်ရက်တည်ပေးဖို့အတွက်မစ္စတာမစ္စတိုရာကတိုက်တွန်းခဲ့ပါတယ်ဒါပေမဲ့လည်းဆီးရီးယားဘက်ကရက်တည်တဲ့ရုရှား၊အီရန်နဲ့တူရကီတို့ကတော့မစ္စတာမစ္စတူရာတို့အင်္ဂါနေ့ကဆွေးနွေးခဲ့ချိန်မှာတိုးတက်မှုရခဲ့ပုံမပေါ်ပါဘူး။အမေရိကန်ပြတိန်နဲ့ပြင်သစ်တို့ကတော့တပုံတို့ရဲ့နောက်ဆုံးအမှားခံနိုင်မည်ဖြစ်တဲ့အစ်လစ်ပြည်နယ်ကိုဆီးရီးယားအစိုးရကစစ်ဆင်ရေးတွေလုပ်တဲ့နေရာမှာဓာတ်ရုပ်လက်နဲ့အသုံးပြုနိုင်တဲ့ကိစ္စကိုဆွေးနွေးကြပါတယ်။ပြတိန်သတင်းဌာနရဲ့အဆိုအရအမေရိကန်ပင်တဂွန်စစ်ဌာနချုပ်ကလည်းဆီးရီးယားမှာနောက်ထပ်လေကြောင်းထိုးစစ်တွေလုပ်ဖို့ဓာတ်ရုပ်လက်နဲ့တွေ့ထားတဲ့မြေပုံကိုဆွဲနေတယ်လို့ဆိုပါတယ်။
ကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ19 kHz 1553ညာတိုင်းဒိုမီတာ25 kHz 1783ညာတိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာ9လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ရှင်မင်းညာပဲသတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုရှေ့ဘက်ကန်ယူရန်ကဒေသတချို့မှာဖလော်ရန့်စ်အပူပိုင်းမုန်တိုင်းတက်ခတ်နေတာကြောင့်လူငယ်အိမ်နဲ့လုပ်ငန်းပေါင်းသတန်းလောက်မှာဒီကနေ့လျှစ်စင်ပြီးပြတ်တောက်နေပါတယ်။မြောက်နယ်တောင်ကယ်ရိုလိုင်းနာပြည်နယ်မှာအကြီးအကျယ်ရေရှမ်းနေပြီးတော့မြောက်ကယ်ရိုလိုင်းနာပြည်နယ်အရှေ့တောင်အရင်တောင်ကယ်ရိုလိုင်းနာပြည်နယ်အရှေ့မြောက်ရက်မှာဒီကနေ့လျှစ်စင်သမောင်းတက်ခတ်နိုင်ကြောင်းလဲအမေရိကန်ဟာရီကိန်းစင်တာကသတိပေးထားပါတယ်။မြောက်ကယ်ရိုလိုင်းနာပြည်နယ်အုပ်ချုပ်ရေးမှူးရိုက်ကူပါကဖလော်ရန့်စ်မုန်တိုင်းဟာလူငယ်အများတိဆုံနိုင်တဲ့အထိဖြစ်စေနိုင်တယ်လို့သတိပေးပြောဆိုထားပါတယ်။မြောက်ကယ်ရိုလိုင်းနာပြည်နယ်မှာဟာရီကိန်းမုန်တိုင်းအဆင့်၁နဲ့ဒီလေပြင်းတွေတိုက်ခတ်ပြီးတော့မိုးကြီးကျယ်ရွာသွန်းတာကြောင့်လူ9ဦးထက်မနည်းတိဆုံပြီးအခုခါမှာတော့ဖလော်ရန့်စ်မုန်တိုင်းကိုအပူပိုင်းမုန်တိုင်းဖြစ်အဆင့်လျှော့ချသတ်မှတ်ထားပါတယ်။ဝယ်မင်တန်မြို့မှာအိမ်တလုံးပေါ်တစ်ပင်ကျွကြတာကြောင့်မိခင်နဲ့ကလေးငယ်တဦးတို့တိဆုံနေလို့ရဲတပ်ဖွဲ့ကပြောပါတယ်။ပန်ဒခရင်ကနောက်မျိုးသမီးတဦးကတော့အရေးပေါ်ကစားရေးဌာနကိုဖုံးဆက်ခေါ်ပေမဲ့တစ်ပင်တွေပြိုလဲကျနေတဲ့အတွက်ဆေးဘက်ဝန်ထမ်းတွေအရောက်မသွားနိုင်တာကြောင့်နှလုံးရောဂါဖောက်ပြီးတော့တည်ဆုံတာပါလေးယောက်မြောက်လူကတော့သူ့ခွေးတွေကိုသွားကြည့်ရင်လေပြင်းရဲ့အချိန်နဲ့လဲကျတည်ဆုံရတယ်လို့ဆိုပါတယ်မုန်တိုင်းဟာလေတိုက်နှုန်းတစ်နာရီမိုင်50လောက်နှုန်းနဲ့ကုန်းနေမိုင်းကိုဖြည်းဖြည်းချင်းဝင်ရောက်နေတယ်လို့အမေရိကန်ဟာရီကိန်းဌာနကပြောပါတယ်တောင်ကယ်ရိုလိုင်းနာပြည်နယ်ကလည်းဒီကနေ့မုန်တိုင်းဝင်ရောက်မယ်လို့ခန့်မှန်းထားပါတယ်အခုခါမှာတော့မိုးလေဝသခန့်မှန်းသူတွေနဲ့တာဝန်ရှိသူတွေဆွေးနွေးနေကြတာကမုန်တိုင်းရဲ့ပြင်းအားမဟုတ်တော့ဘဲရွေရှားနေတဲ့ပုံကြောင့်ဖြစ်ပါတယ်။ကိုနေမိုင်းကိုတနာ yı 9မိုင်နှုန်းနဲ့ဝင်နေတာကြောင့်လေပြင်းတိုက်မိုးပြင်းရွာတဲ့အချိန်ပိုများပြီးတော့ကိုနေမှာကြီးမားတဲ့ရေဒုတဲ့ပမာဏဖြစ်လာဖို့ရှိနေတာပါ
။ဖိလစ်ပိုင်နိုင်ငံမြောက်ပိုင်းမှာဝင်ရောက်တိုက်ခတ်တဲ့တိုက်ဖုန်းမုန်တိုင်းမန်ကကြောင့်မိုးအကြီးကျယ်ရွာသွန်းပြီးတော့လေပြင်းတွေတိုက်ခတ်နေပါတယ်။မိုးတဲထမ်းမြေပြုံမှုကြောင့်လူ12ဦးထပ်မံနေတိဆုံးပြီး6ဦးပျောက်ဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။နိုင်ငံမြောက်ပိုင်းစွန်ကလူဆုံးကျွန်းပေါ်ကဘာဂိုမြို့ထဲကိုဒီကနေ့မနေ့အစောပိုင်းမှာပဲတိုက်ဖုန်းမုန်တိုင်းဝင်ရောက်လာတာပါ။တနာီကို169မိုင်နှုန်းနဲ့လေပြင်းတွေတိုက်လို့သမိုးတွေလန်ကုန်ပြီးမီးတွေလည်းပြက်ကုန်ပါတယ်။မုန်တိုင်းဝင်ခင်ကတည်းကတာဝန်ရှိသူတွေကဒေသခံတွေကို2ရက်ဆက်တိုက်ပေးလို့ရရွှေ့ပြောင်းပေးခဲ့တာပါ။မြို့တော်မနီလာအပါအဝင်ပြည်내အတော်များများကိုရောလူဆုံးကျွန်းပေါ်ကမြို့ရဲအတွက်ပါမုန်တိုင်းသတိပေးချက်တွေထုတ်ပြန်ထားပါတယ်။ကုန်းတွင်းပိုင်းကိုဝင်မလာခင်မောင်ကုတ်တိုက်ဖုန်းမုန်တိုင်းပေါ်ကမိုးတိမ်တိုက်တွေရဲ့အချင်းကမိုင်ပေါင်း960လောက်ရှိခဲ့ပါတယ်။မောင်ကုတ်တိုက်ဖုန်းမုန်တိုင်းကိုစူပါတိုက်ဖုန်းအဆင့်ကနေရိုးရိုးတိုက်ဖုန်းအဆင့်ကိုလျှော့ချလိုက်ပေမဲ့လက်ရှိအမေရိကန်ပြည်ထောင်စုအရှေ့ဘက်ကန်ယူတာမှာတိုက်ခတ်နေတဲ့ Florence Hurricane မုန်တိုင်းကြီးတဲ့အာပြင်းနေပါသေးတယ်။မောင်ကုတ်မုန်တိုင်းဟာလာမယ့်တနင်္လာနေ့မှာဟောင်ကောင်နဲ့တရုတ်နိုင်ငံတောင်ပိုင်းကိုဦးတည်ရွေ့ရှားမယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်။
ဒေတာရင်းမှာရုရှားရဲ့စီးရင်အတူချက်လာတာကြောင့်ဆိုရင်ကြောင့်ဂျပန်နိုင်ငံကပြောဆိုနေတဲ့ကြားမှာပဲဂျပန်ပင်လယ်ရင်းမှာရုရှားကဒီကနေ့စီးရင်လေ့ကျင့်ခဲ့ပါတယ် Vostok 18စီးရင်လေ့ကျင့်မှုကိုရုရှားရှိပိုင်းမှာစက်တင်ဘာ17ရက်နေ့ကလေးကစတင်ခဲ့တာဖြစ်ပြီးတနင်္လာနေ့မှာအဆုံးသတ်မှာပါရုရှားကဝေးဝင်ကြီးဆာဂေးရှွိုက်ဂူကတပတ်ကြာအကြီးအမားဆုံးစစ်စင်ရေးမှာတပ်ဖွဲ့ဝင်ပေါင်း3သိန်းတန်ချက်ကရင်3,600လေရင်1000နဲ့စစ်သင်္ဘော80လောက်ပါဝင်တယ်လို့ပြောဆိုထားပါတယ်။ဆိုင်ဘီးရီးယားအရှေ့ပိုင်းရဲ့ပစိဖိတ်ဒေသအရှေ့ဇွန်မှာတရုတ်တပ်ဖွဲ့တွေနဲ့အတူစီးရဲလေ့ကျင့်တာလည်းဖြစ်ပါတယ်။ဒီကနေ့မှာတော့လေတပ်အမြောက်တပ်အကူအညီနဲ့ Clark စစ်တပ်နဲ့စခန်းရှိရာကမ်းခြေကိုမရင်းတပ်သားတွေကတက်ရောက်သိမ်းပိတ်တပ်ကိုလေ့ကျင့်ခဲ့တာပါ။ဒုတိယကမ္ဘာစစ်ကာလကလေးကဒူဘိုင်းကိုပိုင်ငင်းပွားနေတဲ့ဂျွန်းလေးဂျွန်းပါဝင်ရာကူရီကျွန်းစုဒေတာအတွင်းရုရှားဘက်ကစစ်အင်အားတိုးချဲ့လာတာနဲ့ပတ်သက်ပြီးတော့ဆွေးနွေးကြောင်းဂျပန်ကပြောဆိုထားပြီးအဲဒီကျွန်းစုရဲ့အရေးကိစ္စကြောင့်လဲဂျပန်နဲ့ရုရှားကြားငြင်းငြိမ်းစာချုပ်လက်မှတ်ရေးထိုးနိုင်ခြင်းမရှိပါဘူးရုရှားနဲ့နောက်နိုင်ငံတွေကြားဆက်ဆံရေးမပြေမလည်ဖြစ်နေချိန်မှာပဲဂျာတာဘီနီကစီးရီးလိချင်းမှုကိုကြီးစုလေးလာခဲ့တဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကရုရှားစစ်တပ်ကိုနောက်ဆုံးပေါ်လက်နက်နည်းပညာတွေနဲ့အားဖြည့်ပေးသွားမယ်လို့ကတိပေးသွားပါတယ်အခုလိုစီးရီးလေ့ကျင့်တာဟာပုံမှန်လျော်လို့ရှင်ဖြစ်တယ်လို့ကိုခုခံကာဝယ်ဖို့ဖြစ်တယ်လို့ရုရှားဘက်ကပြောဆိုထားပေမဲ့အနောက်အင်အားကြီးနိုင်ငံတွေအဓိကပါဝင်တဲ့နေတိုးမြောက်အတ္တလန္တိတ်စစ်ဆေးရေးအဖွဲ့ကြီးကတော့ဒါဟာစစ်ပွဲကြီးအတွက်ပြင်ဆင်နေတာမျိုးအဖြစ်ရှုမြင်ထားကြပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံမှာစစ်ဘက်ရဟယန်းတစ်စင်းမင်းတောက်ကြနေနောက်မိုင်းကပြတ်ကျပြီးမီးလောင်သွားကြတာကြောင့်ရင်မော်ဘာလူငါဦးစလုံးသေဆုံးသွားပါတယ်ဟီရတ်မြို့ကနေဖာရာပြည်နယ်ကိုအသွာလမ်းမှာရဟယန်းပြတ်ကျသွားတာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်စစ်ပိုင်းဆိုင်ရာချွေးမှုကြောင့်ရဟယန်းပြတ်ကျခဲ့တာဖြစ်ပြီးတာလီဘန်တို့ပြစ်ချခဲ့တာမဟုတ်ဘူးလို့ပြည်내အုပ်ချုပ်ရေးမှူးရဲ့ပြောခွင့်ရသူကပြောပါတယ်။ဒါပေမဲ့လည်းရဟယင်ကိုသူတို့ပြစ်ချခဲ့တာဖြစ်တယ်လို့တာလီဘန်အကြမ်းဖက်အုပ်စုရဲ့ပြောခွင့်ရသူစဘီဟူလာမူဂျာဟစ်ကပြောဆိုရဲလို့ပြင်သစ်သတင်းအေဂျင်စီ AFP ကဆိုပါတယ်ရဟယင်ပြစ်ချတဲ့အကြောင်းရင်းကိုစုံစမ်းစစ်ဆေးနေတယ်လို့အာဖဂန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ
်စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်နဲ့နန်းလောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်နေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာအချိန်နဲ့တပြိုင်ညီနားဆင်နိုင်ကြပါရှင်။အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။ရန်ကုန်တိုင်းဒေသကြီးတရားဥပဒေချုပ်ကိုအကြမ်းဖက်လိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့ဖမ်းဆီးလိုက်တဲ့အပြင်ဥပဒေချုပ်ယာရုတာဝင်ကပါသမ္မတကရက်စဲလိုက်တာကတော့အကြမ်းဖက်လိုက်စားမှုတွေနဲ့ယိုယင်းချစားနေတဲ့တရားရေးနိုင်ကိုတက်မအောင်နောက်ဥပဒေကိုလက်တလုံးချလုပ်နေတာတွေကိုဟန့်သွားအောင်လို့ထိထိရောက်ရောက်ကင်တွေပြလိုက်တဲ့လုပ်ရက်တစ်ခုဖြစ်နေဥပဒေပညာရှင်တွေကရှုမြင်ကြပါတယ်ပြည်သူတွေအကြတရားရေးမှန်တိုင်းကိုယုံကြည်ကိုးစားမှုပိုပြီးရှိလာနိုင်ဖို့အတွက်တရားရေးဝန်ထမ်းတွေကြားလက်ပေးလက်ယူမှုတွေကိုဒီထက်ပိုကြဲကြဲပြတ်ပြတ်စုံစမ်းအရေးယူမှုတွေပိုလုပ်တင်နေဆိုပြီးထောက်ပြပါတယ်အသေးစိတ်ဆက်ပြီးတင်ပြပေးပါမယ်အာဂရီလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့ဖမ်းဆီးခံထားရတဲ့ရန်ကုန်တိုင်းဒေသကြီးဥပဒေချုပ်ဦးဟန်ထူကိုဖွဲ့စည်းပုံအခြေခံဥပဒေပုံမှန်268အာဂရီလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်29ပါပြဋ္ဌာန်းချက်တွေအရရာထူးတာဝန်ကနေရက်စဲလိုက်ကြောင်းစက်တင်ဘာလ14ရက်နေ့နေစွဲနဲ့သမ္မတဦးဝင်းမြင့်ကလက်မှတ်ရေးထိုးအမိန့်ထုတ်ပြန်လိုက်ပါတယ်အခုလိုမျိုးတိုင်းဥပဒေချုပ်ကိုနိုင်ငံတော်သမ္မတကိုယ်တိုင်လက်မှတ်ရေးထိုးပြီးရာထူးကနေဖယ်ရှားလိုက်တဲ့အဖြစ်ကတော့တရားရေးဝန်ထမ်းတွေကြားအာဂရီလိုက်စားမှုနဲ့ပတ်သက်ပြီးဟန့်သွားအောင်ဆောင်ရွက်ပြလိုက်တဲ့လုပ်ရက်တစ်ခုအဖြစ်မြန်မာနိုင်ငံရှိနေများကိုရက်ကရှိနေကြီးဦးသိန်းတန်းဦးကရှုမြင်ပါတယ
်ဒီလိုဥပဒေချုပ်အပါဝင်ဒီလိုရုပ်ပြင်းတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သမရကတော့နိုင်ငံနည်းကင်တွယ်လိုက်ဒီလိုတရားစီရင်ဖြစ်အောင်လုပ်လိုက်တာဟာဖြစ်ရင်တရားစီရင်မှာကျွန်တော်တို့အောင်ပွဲတစ်ခုပဲဖြစ်တယ်လူမှုဘက်ကနေပြီးတော့လုပ်လိုက်တဲ့ကိစ္စတစ်ခုဖြစ်တယ်ကျွန်တော်တို့အဲ့လိုမြင်တယ်အဲ့လိုခံစားရတယ်တော့တခါခုအာရီလိုက်စားမှုနဲ့ပတ်သက်တဲ့ဆောင်ရွက်တဲ့ကိစ္စတွေပြောရင်2008ဖွဲ့စည်းပုံရာလုပ်တာလေ2008ဖွဲ့စည်းပုံချိန်ပြီးပုံမှာ58အရာသမရနိုင်ငံဘာတွေမှာအထွတ်ထိပ်ပုဂ္ဂိုလ်ဖြစ်တယ်ဖွဲ့စည်းပုံချိန်ပြီးပုံမှာ196ကကြီးအရာသမရဟာဝန်ထမ်းအားလုံးရဲ့အကြီးအကဲဖြစ်တယ် Head of the staff သူကဒီလိုကိစ္စတွေဆောင်ရွက်ခွင့်ရှိတယ်သူကတရားစီရင်ရေးဝန်ဆက်ဖက်တာပုဂ္ဂိုလ်ဖြစ်လာတဲ့ကြက်တံနဲ့ပတ်သက်ပြီးတော့တရားသူကြီးချုပ်ရဲ့ဥပဒေချုပ်ရဲ့နောက်ဒီအာဂရီလိုက်စားမှုကော်မရှင်ဥပဒေနဲ့အညီဖြစ်အောင်လုပ်ပေးပါလို့ပြောတာလေ။နောက်ရေးလိုက်ပါလို့ပြောတာမဟုတ်ဘူး။နောက်ဖြစ်စဉ်ကလည်းပဲဥပဒေနဲ့ပြောလို့ရှိရင်ဟောက်ကူအန်၂၁ခုနဲ့နိုင်ငံတော်တရားရုံးတို့တီထောင်တဲ့အချိန်ကစပြီးတော့ကျွန်တော်တို့တစ်ကြိမ်တစ်ခါမှမကြားဘူးတဲ့နော်။ဒီနိုင်ငံမှာရိုက်ရတဲ့အိစာမျိုးကိုရုပ်သိမ်းဝင်ပြီးတဲ့အိစာပေါ့နော်။အတော်ကိုရုပ်ပြဆင်းနေတဲ့အကိစ္စဖြစ်ပါတယ်ဒီလိုအမှုမျိုးမပြောနဲ့မတော်တဆရင်တိုင်းမှုဖြစ်တဲ့304ကကြီးလို့အမှုမျိုးမှာတောက်မှာလူများလို့ရှင်ရုပ်သိမ်းမပေးဘူးဒီလိုကိစ္စကြီးမှာဒီလိုဖြစ်သွားတဲ့ဟာကြီးကတော့အတော်ကိုရုပ်ပြဆင်းနေတဲ့အကိစ္စဖြစ်တဲ့သမရမနေနိုင်ဘဲနဲ့190ကကြီးကိုတုံးပြီးတော့ဝင်ကြောတယ်က ကျွန်တော်တို့သူလောက်တာလောက်ပန့်နေလို့ကျွန်တော်ထောက
်ဟာသားတယောက်ဆောင်အောင်ရဲ့ထွေကလထဲမှာလူအုပ်စုနဲ့ရိုက်နှက်ခံရမှုနဲ့တေဆုံးခဲ့ရတဲ့အပေါ်ရာဇသက်ကြီးဥပဒေပုံမှန်300နှစ်အရာဆွဲဆိုထားတဲ့အမှုကိုရုပ်သိမ်းခွင့်ပြုခဲ့တာနဲ့ပတ်သက်ပြီးအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဘက်ကစုံစမ်းတဲ့အခါမှာဒီအမှုမှာအဂတိလိုက်စားမှုတွေရှိခဲ့တယ်ဆိုတာစစ်ဆေးပေါ်ပေါက်ခဲ့ပြီးရန်ကုန်တိုင်းဥပဒေချုပ်အပါဝင်ဥပဒေအရာရှိတော်တော်များများအဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့ဖမ်းဆီးခံခဲ့ရပါတယ်ဒီအမှုမှာတော့လက်ပေးတဲ့သူအပေါ်အမှုဖွဲ့အရေးယူခြင်းမရှိဘဲတရားလိုပြတက်တဲ့အဖြစ်အစစ်ဆေးခံတဲ့အခြေအနေပေါ်မှာလည်းရှေ့နေကြီးဦးသိန်းတန်းဦးကအခုလိုရှင်းပြပါတယ
်ဒါကတော့သူကအမှုတက်တဲ့ဒီဆောက်တဲ့ prosecution ပေါ့ဗျာတရားလိုတရားစွဲဖွဲ့စည်းရတဲ့ဘောပါပဲဒါကကျွန်တော်တို့ကနိုင်ငံတော်တစ္ဆာဖောက်ပြပုံကံမှုတွေတောင်မှကျွန်တော်တို့ဖော်ပေါင်းထားပြီးတော့ကျင်းလို့မရဘူး approve ပါပေါ့ဗျာအဲ့ဒီအာဏာဟိုရင်းကမြို့နယ်ကောင်စီပေါ့နော်အဲ့ဒီမှာရှိတယ်အဲ့လိုလုတ်ပိုင်းလုတ်ကန်ပြီးနိုင်နေနေတာရှိတော့တရားစွဲဖွဲ့ကြီးကတော့တတ်တည်အောင်လို့ပုံမှန်တရားတရားတတ်တည်ထင်ရှားပြလို့တာပေါ့သူတို့တုံးမော်ကြတယ်သူတို့ပြနိုင်တယ်များတတ်တည်ပြမှာမဟုတ်ဘူးဒါလုတ်ထုံးလုတ်ကြီးကလုတ်တယ်လို့ကျွန်တော်ယူဆပါတယ်အဲ့တော့အဲ့ဒီအချင်းကောမရှင်ဥရီရလည်းရှိနေတော့သူဥရီရဆောင်ရတာပဲဆောင်တဲ့ကိစ္စကိုလိုက်နာတာပေါ့နော်တရားစီရင်တာတော့ပြီးကြပေါ့နော်ဒါသူတို့ဖန်ဆီးရေးယူဆောင်တယ်သူတို့သူရှိရတဲ့တူဖြစ်တယ်အဲ့တော့ဂျာနာစစ်စေးနဲ့တရားရုံးကတော့ဒီတရားသူကြီးရဲ့စင်ရှင်လုံးတရားတော်တည်တာပေါ့ဒါကတော့အကြေဆမ်းမှုကမရှိရတော့သူပြထန်းတဲ့ပအနှင်းထားတဲ့ဥပဒေအာဏာရတကယ်ဆောင်ရတာပ
ါအခုလိုမျိုးဥပဒေချုပ်အပေါ်ဖန်စီတရားဆွဲဆိုတာတမရကနေယာရုကရက်ဆဲလိုက်တာနဲ့ပတ်သက်ပြီးမြန်မာနိုင်ငံရေးလေလာအခဲခတ်သူဒေါက်တာရံမျိုးသိန်းကအခုလိုသုံးသပ်ပါတယ
်ဒီအဂတိလိုက်စားမှုကကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲမှာအကြီးမားတဲ့စင်ခေါ်မှုတစ်ခုလို့မြင်တယ်အဲ့တော့လက်ရှိကျွန်တော်တို့လောင်တိုင်းဒေသကြီးဥပဒေချုပ်ကိုအဂတိလိုက်စားမှုနဲ့ပတ်သက်ပြီးတော့နော်အရေးယူလိုက်တာဟာအဲကျွန်တော်များအချင်းတော့ဒါဟာအားရစရာကောင်းတဲ့ခြေလှမ်းတစ်ခုလို့မြင်တယ်။ဒါပေမဲ့ဒီကပို့ပြီးတော့ပေါ့လေ။တော့ခြေခြေပြန့်ပြန့်ပေါ်ထုတ်နိုင်မှုစုံလန်းစစ်ဆေးအရင်းယူဆောင်ရွက်နိုင်မှုဒုအသေးတယ်လို့မြင်တယ်။ဟိုကျွန်တော်မြင်တော့ဒါဟာဟိုအလားလာကောင်းလာတယ်လို့တော့ကျွန်တော်မြင်ပါတယ်။ဒါပေမဲ့အဲ့ဒီအခြေအနေကိုနော်ဒီအစိုးရဘိုင်းကရောနော်လွှတ်တော်ဘိုင်းကရောနောက်အကြမ်းတိုက်ဆောင်မှုတိုက်ချရေးကော်မရှင်ဘိုင်းကရောဟိုအမိအရစုတ်တိုက်ပြီးတော့အကျိုးရှိအောင်တုံးနိုင်လို့လိုအပ်တယ်လို့မြင်ပါတယ
်ဟာသားပြုတ်ဆောင်အောင်ရဲထွေတည်ဆုံးရမှုမှာအရေးမယူဘဲအမှုပိတ်လိုက်တဲ့ကိစ္စနဲ့ဆက်ဆက်တယ်ဆိုပြီးအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဘက်ကနေအဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့အမှုဖွဲ့အရေးယူတဲ့အကြောင်းသတင်းထုတ်ပြန်အပြီးရန်ကုန်တိုင်းဒေသကြီးဥပဒေချုပ်ကိုတမရကယာရုတာဝန်ကရက်ဆဲလိုက်တာလည်းဖြစ်ပါတယ်ရှင်ဒီဝေမြန်မာပိုင်းရဲ့စနေညသတင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့အမေရိကန်နိုင်ငံရေးဆိုင်ရာသတင်းတပုတ်ကိုတင်ဆက်ပေးကြပါတယ်။သမ္မတ Trump ရဲ့ရွေးကောက်ပွဲအောင်နိုင်ရေးမန်နေဂျာဟောင်း Paul Manafort ကိုသူ့အရင်တုန်းကယူကရိန်းနိုင်ငံနေအတွက်လှုပ်ပေးကြတာတွေနဲ့ပတ်သက်ပြီးတော့သူ့ဘော်တရားဆွဲဆိုထားတဲ့အမှုမှာအပြစ်ရှိတယ်လို့ဝန်ခံလိုက်ပါတယ်။ Mr. Manafort ကသူအပြစ်ရှိကြောင်းဝန်ခံပြီးတော့အပေးယူလုပ်တဲ့အနေနဲ့2016အမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်နောက်ဆက်မှုတွေနဲ့ပတ်သက်ပြီးအထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကိုလည်းသူ့အနေနဲ့ပူးပေါင်းဆောင်ရွက်ဖို့သဘောတူခဲ့ပါတယ် VOA သတင်းတောက်ဂျင်းမလုံးသတင်းပေးပို့ထားတာကိုရရန်နိုင်ပြောပြပေးပါရှင
်သမ္မတ Trump ရဲ့ရွေးကောက်ပွဲ online manager ဟောင်း Paul Manafort အတွက်တော့ဒါကသူအရင်ကလုပ်ခဲ့အမားတွေကိုချပြလိုက်ရတဲ့နေ့တစ်နေ့လည်းဖြစ်ပါတယ်သူအရင်ကယူကရိန်းနိုင်ငံအတွက်လုပ်ပေးခဲ့တာတွေနဲ့ပတ်သက်ပြီးတော့ဝါရှင်တန်မှာအငင်းပွားစရာဆွဲချက်တွေနဲ့အထူးပေါ်တရားစွဲဆိုထားတာကိုအပြစ်ရှိရဲဆိုပြီးတော့ Mr. Manafort ကဝန်ခံခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးသူ့ရဲ့ရှေ့နေ Kevin Downing ကသတင်းတော်တွေကိုအခုလိုပြောပါတယ
်။ Tough day for Mr. Manafort but he's accepted responsibility and he wanted to make sure that
Mr. Manafort တော်ဒါကခက်ခဲတဲ့နေ့တစ်နေ့ပါ။ဒါပေမဲ့သူတာဝန်သူယူလိုက်ပါတယ်။သူ့မိသားစုအနေနဲ့ဘေးကင်းလုံခြုံစွာနဲ့ကောင်းကောင်းမွန်မွန်ဆက်ပြီးတော့နေသွားနိုင်ဖို့တေးကြအောင်သူလှုပ်သွားကြပါတယ်ဟိုအရင်နှစ်ပေါင်းများစွာလှုပ်ခဲ့တာတွေနဲ့ပတ်သက်ပြီးသူ့ဘက်ကတာဝန်ယူလိုက်တာဖြစ်ပြီးတော့လူတိုင်းကလည်းဒါကိုမှတ်မိကြမယ်ထင်ပါတယ
်အပြစ်ရှိကြောင်းဝန်ခံပြီးအပေးယူလုပ်တဲ့အစိပ်ပိုင်းတရအနေနဲ့ Mr. Manafort ကသူ့အနေနဲ့အထူးစုံစမ်းစစ်ဆေးမှု Robert Mueller ဦးဆောင်တဲ့ရုရှားရေးစုံစမ်းစစ်ဆေးမှုမှာပူးပေါင်းဆောင်ရွက်ဖို့ကိုသဘောတူခဲ့ပါတယ်ဒါမှလည်းသူ့အနေနဲ့ဘယ်လိုမျိုးသတင်းအချက်အလက်တွေပေးမယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးပြီးခဲ့တဲ့လတုန်းကတော့ Virginia တရားရုံးက Mr. Manafort ကိုအခုနဲ့ငွေကြေးလိမ်လည်မှုဆွဲချက်တွေနဲ့အပြစ်ရှိကြောင်းအမိန့်ချမှတ်ခဲ့ပြီးတော့သူ့ဘက်ကလည်းတရားလိုရှေ့နေတဲ့ပူးပေါင်းဆောင်ရွက်ဖို့စိတ်ဝင်စားတဲ့ပုံတော့မပြခဲ့ပါဘူး။ဒါမဲ့လည်းတောက်ကြံလေးကတော့အပြစ်ရှိတယ်လို့ထွက်ဆိုလိုက်တဲ့အတွက်သူ့အနေနဲ့အခြေသတင်းမှတ်ကြရင်ပြုလို့မဲ့ဒုတိယအကြိမ်တရားရုံးချင်းကိုသွားကြတော့လိုတော့မှာမဟုတ်ပါဘူး။အင်မီရောပြောရေးဆိုခွင့်ရှိသူ Sarah Huckabee Sanders ကတော့ Manafort တရားဥပဒေကြောင်းအရရင်ဆိုင်နေရတဲ့ပြဿနာတွေဟာသမ္မတ Trump နဲ့ဘယ်လို့မှမပတ်သက်ဘူးဆိုပြီးတော့ပြောပါတယ်။ Manafort ရဲ့လက်ရှိဖြစ်ပေါ်နေတဲ့အမှုအခြေအနေကရုရှားစုံစမ်းရေးမှာနောက်ဆုံးအပိုင်းလေးဖြစ်ပါတယ်ဒ ီရုရှားစုံစမ်းရေးဟာဆိုရင်လာမယ့်နိုဝင်ဘာလမှာကျင်းပမယ့်လွှတ်တော်ရွေးကောက်ပွဲမှာအမတ်နေရာအများစုကိုစတင်ထားနိုင်မှုမျှော်လင့်နေတဲ့သမ္မတ်ထရမ့်နဲ့ရီပူဘလီကန်တွေအပေါ်မှာအရေးမဲကြီးထိုးနေတာဖြစ်တယ်လို့ Brookings Institution ကဂျွန်ဟူဒက်ကပြောပါတယ
် Not knowing the timeline of this probe and what the future holds is something that has to
ဒီဆောင်စစ်စင်မှုရဲ့အချိန်ကာလနဲ့အနာဂတ်မှာဘာဖြစ်လာမလဲဆိုတာမသိရတာကရီပူဘလီကန်ပါတီကိုအတော်လေးစိုးရိမ်စရာဖြစ်စေပါတယ်
လူလူစတန်ကောက်ယူမှုတွေမှာတော့ဒီမိုကရက်တွေကရုရှားစုံစမ်းစစ်ဆေးရေးကိုထောက်ခံကြပြီးတော့ရီပူဘလီကန်တွေကတော့ဝေဖန်နေကြတယ်လို့ Gallup လူလူစတန်ကောက်ယူမှုအဖွဲ့က Frank Newport ကပြောပါတယ
် In my opinion the impact of the Mueller probe is going to depend on what comes out of it at the back end we don't know
ကျွန်တော်အမြင်ကတော့မူလာစုံစမ်းစစ်ဆေးရေးရဲ့အကျိုးဆက်ကအဆုံးမဘာတွေထွက်လာမလဲဆိုတဲ့ပုံမှန်မူတည်ပါတယ်သမ္မတထရမ့်ပါဝင်ပတ်သက်နေသလားဆိုတာနဲ့ရောဘတ်မူလာကဘယ်လိုကောက်ချက်ချမလဲဆိုတာတွေအပေါ်မှာမူတည်ပြီးဘာတွေဖြစ်လာမလဲဆိုတာကျွန်တော်တို့မသိပါဘူ
းသမ္မတထရမ့်ကတော့ရုရှားစုံစမ်းစစ်ဆေးရေးဟာနိုင်ငံရေးရအောက်လန်းဒီတုံးတာဖြစ်တယ်လို့မကြာခဏဆိုသလိုပြင်းပြင်းထန်ထန်ဝေဖန်လေးရှိပြီးတော့ Manafort ဟာလည်း2016ရွေးကောက်ပွဲအွန်လိုင်းကာလာတုန်းကသူ့အတွက်ခဏပဲလှုပ်ပေးခဲ့တာဖြစ်တယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်ခင်ဗျာ
ကိုရနိုင်ပါရှင်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေတဲ့ကမြန်မာတခွင်အစည်းအဝေးကိုတင်ဆက်ပေးကြပါတယ်တလိမ့်ဆန်အစာတန့်ရှင်းဘေးကင်းမှုဘာကြောင့်အရေးကြီးရပါသလဲမိွေးသုံးဆွဲတဲ့အစာအစာကလူကျန်းမာရေးကိုအဓိကတက်ရောက်မှုဖြစ်စေတာမို့စားတောက်တဲ့အစာအစာမှာပါဝင်တဲ့ဓာတ်သတ္တိတွေကိုသိရှိသတိပြုဖို့ကလည်းအရေးကြီးတာပါဒါကြောင့်မွေးမြူရေးတလိမ့်ဆန်တွေကိုကျွေးတဲ့အစာအစာတွေမှာလည်းလူတွေကိုဆိုးကျိုးဖြစ်စေနိုင်တဲ့ပဋိဇေဝဇေလိုဓာတ်တွေမပါဝင်ဘူးမွေးမြူရေးထုတ်ကုန်ထုတ်လုပ်ရေးတွေမှာလွဲချော်မှုတွေမဖြစ်စေဘူးအရေးကြီးတယ်လို့ပညာရှင်တွေကသတိပေးပါတယ်မွေးမြူရေးထွက်တတဝါတွေရဲ့ပစ္စည်းတွေမွေးမြူထုတ်လုပ်ရေးမှာမပါဝင်တဲ့ဓာတုဓာတ်တွေမပါဖို့အတွက်တခြားပေါ်ရော့မှုတွေကနေဘေးရန်ရဲ့ကင်းရှင်းမှုတွေမထိခိုက်အောင်ဘလို့ပြင်ဆင်နိုင်ပါသလဲကိုကောင်းမြတ်ဖြူကမြန်မာတခွင်အစီအစဉ်မှာတင်ပြပေးထားပါတယ
်အစားအသောက်တစ်ခုဖြစ်လာဖို့အခြေခံရင်းမြစ်တစ်ခုဖြစ်တဲ့မွေးမြူရေးကဏ္ဍရဲ့ထွက်ကုန်တွေဘေးကင်းမှုဆိုတာကတော့တော်တော်လေးကိုအရေးကြီးတဲ့အချက်ဖြစ်တဲ့အတွက်တခြားနိုင်ငံတွေမှာဆိုရင်တော့အသားနှုတ်ဥစားတွေကိုသတ်မှတ်ထားတဲ့စံချိန်စံနှုန်းတွေရှိနေပါတယ်။အဲဒီမွေးမြူရေးကဏ္ဍထွက်ကုန်တွေကနေလူတွေကိုချိုးချိုးတတ်ရမှုမရှိအောင်ဒရိုက်ဆန်တွေကိုကျူးတဲ့စားတွေနဲ့ပြည်စီဝါဈေးဝါတွေကိုဂရုစိုက်ဖို့လိုအပ်နေပါတယ်။ပြည်စီဝါဈေးဝါတွေကိုအလွန်အကျွံသုံးမယ်ဆိုရင်တော့အဲဒီဈေးတွေရဲ့တက်ကျွန်းတွေဟာမွေးမြူရေးထွက်ကုန်တွေမှာပါလာနိုင်တာကြောင့်လူတွေတကယ်ရောဂါရတဲ့အချိန်ပရိစီဝဆေးဝါးတွေသုံးကုသမယ်ဆိုရင်တော့ဆင်းတိုးတာတွေဖြစ်လာနိုင်တယ်လို့လည်းပညာရှင်တွေကပြောဆိုတုံ့တက်ထားကြပါတယ်။ဒါကြောင့်အဲ့ဒီဆေးတွေကိုစနစ်တကျဘယ်လိုသုံးရမယ်ဆိုတာတွေကိုစံတတ်မှတ်ဖို့လိုပြီးဆေးတမျိုးချင်းအလိုက်မွေးမြူရေးတက်တော်တွေကိုအသားမပေါ်ခင်ဗနရက်လောက်ကြိုပြီးဆေးတုံးကရထားရမယ်ဆိုတာတွေကိုလုပ်ဖို့လိုအပ်တယ်လို့လည်းပညာရှင်တွေကပြောဆိုနေကြပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာအဲ့ဒီလိုအရာတွေနဲ့ပတ်သက်လို့စံချိန်စံနှုန်းသတ်မှတ်နိုင်ဖို့လှုပ်ဆောင်နေတယ်လို့ဒေါက်တာကျော်ချင်းကအခုလိုပြောပါလေ။
တကယ်တော့ကျွန်တော်တို့အစားအသောက်ကိုစမယ်ဆိုရင်အစားနဲ့စပြီးစံတမချက်လောက်အောင်။အစားဆိုတာကျွန်တော်ကအဓိကအစားမှာဒီကဒီပေါင်ဝင်တဲ့ပစ္စည်းတွေပေါ့ဆေးဝါးတွေဒါတွေကစံကိုက်ညီမှသူအသားထုတ်တဲ့ခါမှာအဆင်ပြေပါလေ။အဲဒါကြောင့်အဓိကတော့အစားဆက်ရုံနေရနေစင်စပြီးတော့သူစံတမချက်လောက်အောင်။အစားထဲမှာအဓိကအပြင်တော့ကျွန်တော်တို့ဘလို့ပရိစီဝါပစ္စည်းတွေမပါသင့်ဘူးမပါရဘူးလုံးဝထည့်လို့မရဘူးဘယ်ဆင့်ကျွေးတဲ့ဟာဆိုရင်ကျွန်တော်ဥသားထုတ်တဲ့ပရိသန်တွေမှာဆိုရင်တော့ဘယ်ပရိစီဝါဈေးဝါဘလို့ဒီဈေးဝါတွေမပါရဘူးဆိုတော့သတ်မှတ်ထားဖို့လိုတယ်ဒါနိုင်ငံတိုင်းမှာလည်းသတ်မှတ်ထားတာရှိတယ်ကျွန်တော်တို့မှာတော့အဲ့ဒါကိုတိတိကျကျသတ်မှတ်ထားတာလောလောဆယ်ထိတော့မရှိသေးဘူးပေါ့နော်ဒါလည်းလုံးတော့လုံးနေတော့ပေါ့နောက်တစ်ခါခြံနေနဲ့ပတ်သက်လို့လဲဆိုတာရေးပြီပေါ့ကောင်းမွန်သောမွေးမြေကျင့်တယ်ပေါ့ဒါလည်းကျွန်တော်တို့ရေးတော့ရေးဆွဲပြီးသားပဲအဓိကလောက်တာကတော့မွေးမြေနဲ့ကုသယူသေခန္ဓာပေါ့အဲ့ဒါလေကျွန်တော်တို့ကရေးဆွဲပြီးရင်ဟောပေါ့လုံနိုင်တဲ့လူတွေပေါ့အလုံးလုံးကြံမလို့ဒီဟာကျတော့ဒီကနေ့ပြောရင်လုံနိုင်တဲ့ခြံနေပေါ့ဒါဒါဆက်လို့ကိုရပြီခုနောက်ပိုင်းမှာဆိုလုံလို့ဖြစ်နိုင်ပါလေဘာလို့ခုဒီ2018ပေါ့မှာဆိုရင်ကျွန်တော်ကြံမွေးမြူမှာဆိုရင်လေဒါတေချာစနစ်တကျကျွန်တော်တို့ AB အလုံးပိတ် AB စနစ်တွေနဲ့တေချာစနစ်တကျမတတ်မတ်ရနဲ့မွေးတဲ့စနစ်တွေကဒါပေါ်လာပြီပေါ့နော်ဘာပြောတာ2020ဝင်းကျင်လောက်ဆိုရင်ဒါတော်တော်လေးကိုဒါဒီလိုမျိုးစနစ်တကျမွေးရတယ်တော်တော်ပေါ်ပေါလာမှာပါဟုတ်
ဒါဖြင့်မွေးမြူရေးတိရစ္ဆာန်တွေကိုကျူးတဲ့အစားအစာတွေကြောင့်လည်းလူတွေကိုဆိုးကျိုးမဖြစ်ပေါ်စေဖို့လိုအပ်ပါသေးတယ်။1999ခုနှစ်လောက်တုန်းကဥရောပနိုင်ငံတွေကနှုတ်ထွက်ပစ္စည်းတွေမှာကင်ဆာဖြစ်စေနိုင်တဲ့ဓာတ်ပစ္စည်းတမျိုးကိုတွေ့ရှိခဲ့တာကြောင့်လိုက်လံစစ်ဆေးတဲ့အခါမွေးမြူရေးချက်တစ်ခုနားမှာရှိတဲ့စကြဝဠာကိုစက်ရုံတချို့ကပြာတွေလွင့်ကြပြီးအဲ့ဒီပြာတွေနဲ့မြက်တွေကိုနွားတွေကစားမိတာကြောင့်ကုန်ရမ်းဖြစ်တဲ့နွားနို့မှန်တွေကကင်ဆာဖြစ်စေနိုင်တဲ့ဓာတ်ပစ္စည်းကပါဝင်လာခဲ့တာဖြစ်ပါတယ်။ ဒါဖြင့်ရေထွက်ကုန်ပိုင်းမှာဆိုရင်လဲ၂၀ရာစုလေပိုင်းလောက်တုန်းကဂျပန်နိုင်ငံကတငါရာတွေမှာကြရတဲ့မြန်နေတဲ့ပြည်နယ်ပြင်တနေရာကနေဖမ်းဆီးရမိကြတဲ့ငါတွေကိုနေစဉ်ရက်ဆက်စားသုံးပြီးရကြောင်းလူတွေနဲ့ကြောင်တွေမှာအာယုံကြောက်ကိုကြရတဲ့တင်းနဲ့ယောဂါတွေခံစားခဲ့ရပါသေးတယ်။ဒါကြောင့်ဆက်ပြိုးရေးနဲ့စင်မြောင်းဝင်နေဌာနမွေးမြူရေးနဲ့ကုတရေးဦးစီးဌာနရဲ့ညွှန်ကြားရေ
ရည်သွေးအဆင့်တန်းစသည်ကိုကျွန်တော်တို့သက်ဆိုင်နိုင်ရလိုက်ဒါကျွန်တော်တို့တတ်မှတ်ပြရတယ်မရှိဥမာဒါထဲမှာဆိုတော့ဘယ်ပုံမပေါင်းမှုကဘယ်လောက်လုံးမရှိပါအတန့်ရှိမှုကဘယ်လောက်ရှိရမလဲဒါပြင်အည်သွေးကဘယ်လောက်ရှိရမလဲနှုတ်ညောင်းဘယ်လောက်စသည်ဖြင့်အဲ့ဒါမျိုးတွေရှိပါတယ်အဲ့တော့ကျွန်တော်တို့ကဒီစံတတ်မှုဆိုတာကမိမိဒီလူတွေဒီဟာတွေကိုတတ်မှတ်တော့အဆင့်တစ်ခုမှမမကန်ကန်ကျွန်တော်တို့လက်ခံရရှိပြီးကျွန်တော်ဆောင်းတာဖြစ်ပါတယ်ဥမာနှုတ်ဆိုလို့ရှိရင်နှုတ်ထဲမှာဆိုလို့ရှိရင်နှုတ်ဟာအရေးပါမှုကဘယ်လောက်ပဲရှိရမယ်နော်အဲ့ဒီမှာအတတပါမှုဘယ်လောက်ရှိရမလဲအစီတပါမှုဘယ်လောက်ရှိရမလဲပုံမပါမှုဘာမှနာဘယ်လောက်ရှိရမလဲဘယ်လောက်တည်းမကျော်အဲ့ဒီလုပ်ငန်းရှင်တွေကျွန်တော်တို့ချမှတ်တယ်ပေါ့နော်အခုဆိုလည်းဒီတိုင်းမှာဥယေဟာဘယ်လောက်ရှိရမလဲဘယ်ဒီမှာလက်ဆက်မှုဘယ်လောက်ရှိရမလဲဒီလုပ်ငန်းရှင်တွေကိုကျွန်တော်တို့ကအပြီးပြည့်စင်စံနှုံးနဲ့ကျွန်တော်ကဟိုနီးစပ်အောင်ပေါ့နော်ဒီတိုင်းနဲ့နောက်ကမိမိတိုင်းပြည်ထဲမှာလည်းအမှန်တကယ်ဆောင်ရွက်နိုင်တဲ့လုပ်ငန်းရှင်ဖြစ်အောင်အမှန်တကယ်ဆောင်ရွက်နိုင်အောင်ကျွန်တော်တို့အဲ့အတွက်စံတတ်မှတ်နေရရှိတယ်စံတတ်ယူကွန်ပျူတာအဒီပြဆိုသူကလည်းအပြီးပြဆိုင်မှာဘယ်စံနေရှိတယ်မိမိတိုင်းပြကဘယ်လောက်ရှိတယ်မိမိတိုင်းပြမှာဒီလိုစံတတ်မှတ်နေဘယ်လောက်ဖြစ်သွားနေမဆိုတော့ပြန်လည်းသုံးသပ်ပြီးတော့မှကျွန်တော်တို့အတိအမှတ်ပြုမှာအဲ့အဲ့ဒီလုပ်ငန်းရှင်ပေါ့ဥပမာပြောရင်ကျွန်တော်တို့အခုအသားပေါ့နော်ကျွန်တော်တို့ဈေးထဲမှာကျွန်တော်တို့စားနေတဲ့အသားတွေရအဲခုနကတန်ရှင်းမှုတတ်ရမှုကကျွန်တော်တို့တော်တော်လူသေးတယ်တော်တော်လူသေးတယ်ဘာလို့လဲဆိုတော့ဟိုမြင်နေတဲ့မှာကျွန်တော်တို့ကဟုတ်ဟိုပေါ့တေချာတတ်တတ်ရတန်ရှင်းတဲ့ခုံပေါ်မှာရောင်းတာတန်ရှင်းတဲ့လူတွေနဲ့အဲ့လိုရောင်းနေတာတွေကကျွန်တော်တို့မဟုတ်သေးဘူးပေါ့အသားတွေရောင်းနေဆိုရင်ကျွန်တော်ဈေးထဲမှာအဲစင်ကြီးတုံးလေးဓာတ်တွေတုံးတဲ့ဘန်းညာစားတယ်ပေါ့နော်အဲ့တော့ဒီဒီလိုစံတမ်းပတ်လိုက်မယ်ဆိုရင်ဒီလုပ်ငန်းစဉ်တွေမှာကျွန်တော်တို့အများကြီးပဲအဲတောင်းလဲဖြစ်ပြီးတော့ဖွံ့ဖြိုးတိုးတက်ပြီးတော့အဲ့ဖွံ့ဖြိုးတိုးတက်ဘာလဲဆိုတော့ပြည်သူလူထုရဲ့ခန္ဓာကျန်းမာရေးဆိုင်ရာပေါ့နော်ခန္ဓာလုံခြုံသိမ်းချမှုတွေအများကြီးပဲကျွန်တော်တို့ထောက်ကူဖြစ်သွားမှာဖြစ်တယ
်ဒါအပြင်မွေးမြူရေးထွက်ကုန်တွေကိုပြုပြင်ထုတ်လုပ်တဲ့အပိုင်းဟာလည်းအရေးကြီးပြီးတော့လွှဲချုံမှုတွေဖြစ်ခဲ့ရင်အစားတောက်ဆိုင်ရာဘေးအန္တရာယ်ကင်းရှင်းမှုကိုလည်းထိခိုက်လာနိုင်ပါတယ်ဒါကြောင့်ဒေါက်တာကျော်ထင်ကစံနှုန်းတစ်ခုရှိတဲ့မွေးမြူရေးထုတ်ကုန်တွေဟာနောက်ပိုင်းမှာဈေးကွက်များများရလာနိုင်မှာဖြစ်တာကြောင့်အခုကလေးကပြင်ဆင်ထားရမှာဖြစ်တယ်လို့လည်းအခုလိုသုံးသပ်ပြောဆိုထားပါသေးတယ်
။ဟိုပေါ့ဆန်ကြီးဆန်ညုံးဆိုတာကြတော့မဖြစ်မနေကိုလိုက်နေအောင်။ဆန်ကြီးဆန်ညုံးဆိုတာကခုနအစာထဲမှာမွေးမြူအစာထဲမှာဘာမထည့်ရဘူး antibiotic ဘယ်လို antibiotic မထည့်ရဘူးဘလောက်အမောက်မထည့်ရဘူးဆိုတဲ့ဟာကတော့လိုက်ကိုလိုက်နေအောင်မလိုက်နိုင်ရင်သူကအရင်ယူလို့ရတဲ့ဒါဥပဒေမျိုးဖြစ်ရမှာ။ဒါကြတော့သူကဟိုလိုက်ကိုလိုက်နေအောင်ဒါကျင့်သွားခြင်းမနော်။နောက်တစ်ခုခုနပြောတဲ့ကျေးကြီးဆိုတဲ့ဟာတော့ကောင်းမွန်တော့မွေးမြူကျင့်စဉ်ဒါကတော့သူကအားလုံးလိုက်နာမှာမဟုတ်လိုက်နာနေနိုင်တဲ့လူကဒီစနစ်နဲ့သွားဖို့လိုတယ်ဒီစနစ်နဲ့သွားရင်တော့ဘလို့လူမျိုးတွေကလက်ခံတယ်ဆိုတာမျိုးဖြစ်လာပါဘူးဥမာကျွန်တော်ဥမာစီတီမတ်တို့ကတော့ရှိတယ်ဟလားဒီစူပါမားကတ်တွေရှိတယ်ဒါတွေကဟလားကျွန်တော်တို့ကျေးကြီးနဲ့မွေးမသူ့ရဲ့ထုတ်ကုန်ကိုရောင်းမယ်တင်ရောင်းမယ်တို့ရောင်းမယ်ဒီလိုဖြန့်ပြုတ်မယ်ဥမာကျွန်တော်တို့ကကြက်ကြော်ဆိုင်တွေရှိတယ်ကိုနိုင်ငံကလာဝင်လာမယ်စားတော့ဆိုင်တွေရှိတယ်ဒီလိုဟာတွေကသူတို့ရဲ့တောင်းဆိုမှုဖြစ်လာပါဘူးကျွန်တော်တို့ကဒီလိုမျိုးစနစ်နဲ့စနစ်တကျမွေးထားမှာပဲကျွန်တော်တို့ဒီကျွန်တော်တို့အသားတွေဥတွေကိုလက်ခံနိုင်မယ်ဆိုတဲ့ဟာမျိုးနားနားတစ်ချိန်မှာဒါဖြစ်လာမှာပေါ့အဲ့ဒီပြင်ဆင်ရမှာပေါ့
အခုချိန်မှာတော့အသားစံတတ်မှတ်ချက်တွေဟာပြီးတဲ့လောက်နှီးပါဖြစ်နေပြီးခုနဲ့ပတ်သက်တဲ့စံတတ်မှတ်နိုင်ဖို့ကိုလည်းစီစဉ်နေတာကြောင့်သဆိုင်ရာစံတတ်မှတ်ရေးကော်မရှင်ကတစ်ဆင့်အတည်ပြုပြီးရတဲ့ထုတ်ပြန်ပြီးတော့မှလည်းဖြစ်ပါတယ်အသားနှုတ်ဥတွေကိုစံတတ်မှတ်တဲ့အခါမှာတော့အသားရည်တွေဖြင့်ထားရှိရမယ်ပုံစံရောင်းချရမယ်အခြေအနေတွေကိုလည်းထည့်သွင်းစဉ်းစားမှာဖြစ်ပြီးတော့မဖြစ်မနေလိုက်နိုင်ရမယ်စံချိန်တတ်မှတ်ချက်တွေလည်းပါဝင်လာမှာဖြစ်ပါတယ်။ကျွန်တော်ကောင်းမြတ်ဖြူပါ။မြမခသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာပ
ါ။မြမခသတင်းအေဂျင်စီကကိုကောင်းမြတ်ဖြူတင်ပြခဲ့တဲ့မြမတခွင်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညဒဲရီလေးလိုက်အစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းနက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင်2018ခုနှစ်စက်တင်ဘာလ15ရက်စနေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီဒုတိယပိုင်းနာရီဝက်မှာတော့ထိုင်းဒိုမီတာ25 kHz 15953ညထိုင်းဒိုမီတာ32 kHz 11893ညထိုင်းဒိုမီတာ51 kHz 9335နဲ့ထိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုတော့သောတာရှင်နေစောင့်မျှော်နေကြတဲ့စနေညဒရိုက်လီလိုက်စီစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီစီစဉ်တင်ဆက်သူကိုအောင်ဝင်ဦးနဲ့အတူထောက်လုပ်သူကိုရနိုင်တို့တင်ဆက်ပေးမယ့်စနေညဓာတ်ရိုက်လေးလိုက်အစီအစဉ်နှาศင်ကြရအောင်ပါရှင
်မင်္ဂလာပါခင်ဗျာဒီနေ့ဓာတ်ရိုက်လေးလိုက်အစီအစဉ်မှာတော့မြန်မာနိုင်ငံမှာရုံချီမှုတိဆောက်ရေးဘလောက်ခီးပေါက်နေပြီလဲဆိုတာကိုဆွေးနွေးသွားမှာပါမြန်မာနိုင်ငံမှာလက်နက်ကန်ပြပကတ်တွေကအစရခိုင်ပြည်နယ်အခြေတဲအဆုံးပြဿနာပေါင်းစုံရဲ့နောက်ခွဲကနေပြဿနာပေါ်ပေါ်တွေးထုတ်ပေးနေတဲ့အင်အားစုတွေရှိနေတယ်ဆိုတဲ့ယူဆချက်တွေတန်တရားတွေလည်းရှိနေတဲ့အတွက်ယုံကြည်မှုတည်ဆောက်ရေးပြန်လည်တင်းကြပ်ရေးပေါ်မှာမေးခွန်းထုတ်ဆရာတွေလည်းရှိနေပါတယ်ဒါကြောင့်လည်းအရသာအစိုးရလက်ထက်မှာယုံကြည်မှုတည်ဆောက်ရေးအမျိုးသားပြန်လည်တင်းကြပ်ရေးဘလောက်ထိခီးပေါက်ခဲ့ပါပြီလဲဘလို့အကဲဆန်းစိန်ခေါ်မှုတွေရှိနေလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာပါဆိုတော့ပြန်လည်ဆွေးနွေးပေးမယ့်ပုံစံတွေဖြစ်ကြတဲ့တင်းကဆရာဦးစီသူအောင်မြင့်အမေရိကန်ပြည်တော်စုခြေဆိုင်မြမအရေးအကဲခက်ဒေါက်တာတင်းစုကိုလည်းလေလိုင်းပေါ်မှာရောက်ရှိနေကြပါပြီဆိုတော့ဆွေးနွေးပွဲကိုအရင်ဆုံးစတင်ပါတယ်ဆိုတော့ကျွန်တော်ဒီဆွေးနွေးပွဲမှာဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့ပုံသက်ချက်တွေကိုအရင်ကြားချင်ပါတယ်ဆိုတော့ဒီအရသာအစိုးရအနေနဲ့အဓိကတော့ဒီယုံကြည်မှုတည်ဆောက်ရေးဆိုတဲ့အပိုင်းမှာဒီတက်မတော်နဲ့ယုံကြည်မှုတည်ဆောက်ရတာရှိမယ်ဒီတန်နာလက်နက်ကန်အင်အားစုတွေနဲ့တင်းမြတ်ရေးကြိုးပမ်းရတယ်လည်းရှိမယ်ဆိုတော့အခုဆိုရင်ဒီ NLD အစိုးရအနေနဲ့တက်တန်းနဲ့တော်ဝဲလဲကြိုးလာပြီဆိုတော့ကဒီခဏတွေမှာဒီအစိုးရကယုံကြည်မှုတွေဘလောက်ထိများတည်ဆောက်နိုင်ပြီလို့ညာပြောနိုင်မလဲဆရာဦးစီသူအောင်မြင်အရင်ဆွေးနွေးပေးပါလားခင်ဗျာ
ခုနကကိုအောင်လေးဦးပြောသလိုဆိုရင်တော့နှစ်ပိုင်းပေါ့တစ်ပိုင်းကတက်မတော်နဲ့ဒီလူကရွေးကောက်ခံထားရတဲ့အစိုးရပေါ့နော်အဲ့ဒါနဲ့အမျိုးသားပြန်လည်လက်စီဘလော့ကီလုပ်ပြီးဖိုင်တယ်ဆိုတာတပိုင်းနောက်တိုင်းသားလက်နက်ကင်ဒီနဲ့တပိုင်းပေါ့အဲ့တော့သမလုံနဲ့အပိုင်းမှာဆိုတဲ့ခါကျတော့ဟိုကျွန်တော်တို့နားလည်သလောက်ကလည်းအတိုင်းပြည်မှာအရေးကြီးဆုံးကအဲ့ဒီကိစ္စပါပဲအဖြစ်လို့လဲဆိုတော့ကျွန်တော်တို့တိုင်းပြည်ဟာအနည်း90ကျော်ပြီးတဲ့အခါကျတော့မှဟိုရွေးကောက်ခံတဲ့အစိုးရဆိုတာတက်လာတယ်ဒါပေမဲ့ဒီရွေးကောက်ခံအစိုးရကလည်းဟိုတိုင်းပြည်ကိုပြည်ပြဝါချုပ်ကန်နိုင်တဲ့ဒီမိုကရေစီနိုင်ငံလေးလိုပုံစံမျိုးမဟုတ်သေးဘူး။ဟိုတမတော်ကလည်းအစ်ဒီတစ်ပိုင်းအာဏာတွေကိုချုပ်ကန်ထားတာရှိတယ်။ရှိတဲ့ခါကျတော့တိုင်းပြည်ရှိကိုသွားဖို့ဟိုတိုင်းပြည်ကနောက်ပြန်မလှည့်ဖို့အာဏာရှင်စနစ်ပြန်မဖြစ်ဖို့ဆိုရင်ဒီအမျိုးသားပြန်လည်ရည်ရွယ်ချက်ရည်အခုတည်းတမတော်နဲ့ပြည်နယ်ရေးဆိုတာဟိုအရေးကြီးတယ်လို့ကျွန်တော်တို့ခံယူသလိုမျိုးလက်ရှိဒီရွေးကောက်ခံထားတဲ့ MLD ဆိုရလည်းခံယူတဲ့သဘောမျိုးကျွန်တော်တို့တွေ့ရပါတယ်။ဆိုတော့ဒီနေ့ချိန်အထိဆိုရင်တော့အတိုက်အတာတစ်ခုကြီးအောင်မြင်တယ်လို့ပြောလို့ရတယ်ပြည်လဲဆိုတော့ကျွန်တော်တို့လောလောဆယ်အနေထားမှဆိုရင်ဟိုတက်မတော်ကနေလို့အာနာသိမ့်မယ်ဆိုတဲ့သဘောမျိုးကြီးအရေးရောင်လေးဟိုဘာလဲဟိုပုံစံနေပါလိဒါကြီးကျွန်တော်မတွေ့ရဘူးဆိုတော့ဒါကြီးကအရင်ကြီးကြည့်ပါတယ်ဆိုတော့ဒါအဲ့ဒါတော့အောင်မြင်မှုပေါ့ဒါပေမဲ့အောင်မြင်မှုဆိုတာဒီလောက်နဲ့ပဲဟိုရက်ထားလို့တော့မရပါဘူးဒီချက်ကိုအများကြီးတွားဖို့တော့လိုပါသေးတယ်အဲ့ဒီခါကျတော့မျိုးသားအဲ့ဒီအမျိုးသားပြန်လည်ညှစီယူကိုအနေဒီဆိုရကလောက်တာအောင်မြင်မှုကတကယ်ကူဒီတော့အောင်ပြီလေဒါပေမဲ့တိတ်ချလက်ချပေါ့ဟိုတော့ပြန်သွားတော့ပါဘူးတက်ဖို့အာနာသိမှုတွေမပေါ်ပေါက်တော့ပါဘူးဆိုတဲ့အခြေအနေမျိုးကြည့်တော့ကျွန်တော်ကြည့်မရောက်သေးပါဘူးအဲ့အတွက်တော့အများကြီးလောက်အောင်မယ်လို့တော့ထင်ပါတယ်
ဟုတ်ကဲ့ဆရာဦးစိုးအောင်မြင့်ဆွေးနွေးပေးပါကျေးဇူးပါဆရာဒေါက်တာတင်းစုရဲ့သဘောထားလည်းသိချင်ပါတယ်ခင်ဗျာအခုကျွန်တော်ဒီ NLD အစိုးရလက်ထက်မှာဒီယုံကြည်မှုတည်ဆောက်ရေးအမျိုးသားပြန်လည်တင်းမြတ်ရေးအပိုင်းတွေမှာဘယ်လောက်ထိခီးပေါက်ခဲ့ပြီလို့များသုံးသပ်နိုင်တယ်လဲဆရာ
ဟုတ်ကဲ့ခင်ဗျာဒီ NLD အစိုးရဟာ NLD ပါတီဘဝကလေးကအမျိုးသားရင်ကြစီရေးဆိုတဲ့ခေါင်းစဉ်ကိုအယုံဆိုင်ပြီးတော့နှစ်ပေါင်းမြောက်များစွာလုပ်ခဲ့ပါတယ်။အဲ့ဒီလို့တော့အဓိကတိုင်းသားအလူမျိုးတွေတိုင်းသားအဖွဲ့အစည်းတွေတိုင်းသားလက်နက်ပြည်ကိုပဲစောင့်ဖိတ်ပြီးပြောပြီးတော့ဒါကိုပဲလူလွားတယ်အဲ့လိုပဲမြင်တာပေါ့။ဒါပေမဲ့ဒီ2016အစိုးရဖြစ်လာတဲ့အချိန်မှာမတိမပမလို့ပြောရမလားပေါ့လေဒီတက်မတော်နဲ့အဲ့ဒါရင်ကြစီရေးပြုတ်ပြောအရှင်ပြေအောင်အဲ့နေရထိုင်ရလောကကန်ရတဲ့နေသားကြီးကဘူတန်းသားတွေဘူကြီးဝရတဲ့ပူတော်မ ဟိုရှေ့ရောက်လာတယ်လို့ပေါ့နော်ပုံတော်မှခက်ခဲလာတယ်လို့တို့မြင်နေကြရတယ်ခင်ဗျအဲ့တော့အတိုင်းဆိုရအဲ့လိုဂျူပန်းတို့ဂျူပန်းတွေဆိုရင်တမရောကကိုလာရတာဒီပြည်လူလူတွေအနေနဲ့ပါဝင်ပေါ့နော်ခိုင်ရင်သားတွေရောသူကရောညစ်စီလို့ရလားဆိုတော့မေကောပြန်ပေးရမလို့တော့ဟိုဒီမှာရစင်းနေတယ်ခင်ဗျအဲ့တော့အချုပ်ပြောရင်ကျွန်တော်တို့အလီရောက်တဲ့နောက်ကရောက်ပြီးတော့နောက်အတန်တက်လာရောက်ပြီးတော့ရောက်တဲ့နောက်မရောက်သေးဘူးလို့ကျွန်တော်အမြင်နဲ့မြင်တော့ကဒီနေရာပါ energy ရှုဟာရောအမရောရောတိုင်းသားလက်နက်ကန်ကိုကြည့်ရောအားလုံးကအဲ့တိုင်းပြည်ကျူကြည့်ပြီးတော့ဟလာနီလန်အစ်တီဖြစ်ဖြစ်ပို့ပြီးတော့ကောင်းတဲ့ဟလာကျန်ဆတ်ချက်တီဖြစ်ဖြစ်ပို့ပြီးတော့ကောင်းတဲ့စိတ်ကောင်းချင်တာနဲ့လုံးမသာလျင်တိုင်းပြည်ကျူရှိမယ်လို့ဆွင့်ကျွန်တော်မြင်ပါတယ်ခင်ဗျ
okay so so danet lesser ဆရာဦးတိဆွေဝဆက်မိကြပါလေဆိုတော့ဒီလိုဆရာပြောတယ်လို့ပေါ့လေထင်တယ်လို့ခီးမပေါဘဲဖြစ်နေရတာဟိုအဓိကဘာကြောင့်လဲဘလို့စင်ကုန်မှုတွေဟိုဟန်တာတွေရှိနေလို့လဲဆရာ
အာတလို့ထင်တယ်ဗျာကျွန်တော်မြင်တာတော့ဒီရတားတွေဟို NLD ရောတိုင်းသားတွေရောကတော့သူတို့ပြစ်ခင်လူရင်းနဲ့ဆန္ဒတွေကိုပုံမလင်းလင်းဟလာအမျိုးမျိုးအချင်းချင်းပြောဆိုတင်ဆက်အဲပြောဆိုကြတာရှိလို့သိကွန်ရတယ်တမရဘကဘာကြောင့်သူတို့စွရင်တည်းရှိတယ်လဲဆိုတာကိုကျွန်တော်တို့ဘယ်သူမှမသိရသလောက်ပဲခင်ဗျအဲ့တော့တမရဘဘာတွေတကယ်ပဲစွရင်နေသလားဆိုတော့မသိတော့ကျွန်တော်တို့မှန်ခက်တော့ကတမရဘကလိုအပ်ချက်လို့ပြောရင်အားတော့နားရပေါ့လေကျွန်တော်ကတော့အဲ့လိုမြင်နေတယ်အဲဆိုတော့တမရဘကဒီတဲ့ဒီစိတ်ကောင်းစိတ်နာအတိုင်းပြည့်အတွက်စိတ်ကောင်းစိတ်နာထားရင်တော့ပိုကောင်းမယ်လို့ကျွန်တော်ထင်တယ်ခင်ဗျ
โอเคเสียอู้สีดูตบอครับเนี่ยคือเราดิยงชิมุตีสาวยีมาดิโลปอเลโหยงชิมุตีสาวยีติ่ญะยีอปายนี่มาปี้วอมันผิดไหนในเนี่ยมาบลูฮันต้าฤชินี่โลละเสีย
เอ้คุณน่ะเสียอู้ติสีก็တော့ဟိုဘယ်လိုခေါ်လဲဒီဒီပြည့်ပြည့်နဲ့ပြောတာဗောနော်အကျွန်တော်ကတော့ဒီဒီပြည့်ပြည့်တောင်တိတ်မပြောကြဘူးဒါဖြစ်လို့လဲဆိုတဲ့အခါကျတော့ဟိုတိုင်းပြည်မှာကျွန်တော်တို့တိုင်းပြည်ကိုဗောနော်1962ကစပြီးတော့มาเอ่อဒါတမရောကိုဆိုရှေ့ကောင်းဆောင်တွေကနေပြီးတော့မှအတက်မလို့လေကျွန်တော်တို့ကရှေ့ကောင်းဆောင်တွေရှေ့အနာရှင်တွေခွဲပြီးတော့မြင်ဖို့နေတာပေါ့ဒီရှေ့အနာရှင်တွေကနေပြီးတော့မှအတက်မလို့ကိုအတုံးကြည့်ပြီးတော့မှဒီဟုတ်တယ်ခဲ့တဲ့အဲ့ဒီရှေ့မတည်ကြည့်ရတဲ့ပုံလိုကဒီလိုဒီဖြစ်ချင်တာတွေအများကြီးပဲဒါကြီးကုန်လုံးကဒီအနာရှင်စနစ်နဲ့ကိုကျိုးဒီအတွက်ကိုပဲသူတို့လုပ်ခဲ့ကြတာပဲလေအဲ့ဒီခါကျတော့အခုအပြောင်းလဲတွေဆိုတာဖြစ်လာတယ်အပြောင်းလဲတွေဖြစ်လာတယ်ဆိုတာကလည်းတစ်ခါပြောမယ်ဆိုဒီလူလူရေးကောက်တင်မြောက်ထားတဲ့ဒီလူလူကထောက်ခံတဲ့ဒီဒီအရက်သားအစိုးရဆိုတဲ့ဟာမျိုးကတော့တိုင်းပြည်ကောင်းမှုပဲအမြဲတမ်းကြိုးစားတာဒါပေမဲ့တစ်ခါမှာဘုရားတော်ကလို့စစ်အာဏာရှင်တွေကိုအမွေခံတဲ့လက်ရှိတပ်မတော်ခေါင်းဆောင်တွေကကျွန်တော်တို့နားလည်သလောက်ဆိုရင်ဒီဒီဘက်ကကျွန်တော်တို့ဒီဒီလူလူကရေးကောက်လိုက်တဲ့ပုံကိုယ်တွေလိုမျိုးဒီလူလူလိုမျိုးဒီနေ့ချင်းကြီးမစိုးစားနိုင်ဘူးအဲ့ဒါကတော့အရေးကြီးဆုံးအချက်ပဲသူတို့မစိုးစားနိုင်ဘူးသူတို့တွေကတော့ဒီကိစ္စကိုလည်းမြင်နေသေးတာအာနာကိုဟိုတပိုင်းကစားပေါ့နော်ဒီမုန်းကြီးဖြီးကိုလိုက်ပါနေတဲ့ပါ냐အတူတွေကိုကြားလို့ကောင်းအောင်ဒါပြောနေတဲ့ဟာတွေရှိနေပြီမဲ့လေတကယ်လက်တွေ့မှာအာနာကိုလွတ်ပေးလိုက်ဖို့တိုင်းပြည်ကိုတကယ်ပုတ်ပြေးဆိုးဆက်ပြီးတော့မှကမ္ဘာလေမှာဂုံခဲတာရှိဖို့ဆိုတဲ့လမ်းကြောင်းကိုသွားဖို့အဲ့ဒီဥစ္စာကမလွန်မှုသေးဘူးတို့ပါတို့ဒီမှာရှိနေတဲ့ဒီတမရောခေါင်းဆောင်တွေကဟိုအရင်အတိတ်ကလိုပဲဒီတမရောခေါင်းဆောင်တွေကလည်းအာနာတွေအပြည့်ဝယူသေးဖို့ပါ냐ရှိနေသေးတဲ့ခါကျတော့သူတို့ကအမြဲတမ်းပြန်လဲရင်ကြားစီရေဆိုတဲ့ဥစ္စာကိုကျွန်တော်တင်နေစိတ်ကူးတိုင်နေဆိုတဲ့သဘောမျိုးစိတ်မတွေ့ရသေးဘူးတကယ်တော့လုံနေတာဒီဘက်တစ်ချမ်းထဲကနေလုံနေတဲ့သဘောမျိုးလို့ဖြစ်နေအဲ့ဒီသဘောမျိုးကြီးသူတို့ဒီမှာရှိတယ်တိုင်းပြည်ပေါ်ကိုစေတနာကြီးထားတယ်ဆိုရင်တော့ဒီဥစ္စာတွေကအများကြီးကောင်းတဲ့ပုံစံရောက်လာမှာပဲဆရာဦးသိချေကတော့အတော်ကိုပြပြမမနဲ့ပြောကြတာပါဒါကျွန်တော်ပို့ရင်းပြောတာ
ပါဟုတ်ကဲ့ဆရာဦးစီသူဆွနေပြည်ကကျေးဇူးပါကျွန်တော်ဒီဆွနေဘွက်အတွက်ကိုပါဝင်ဆွနေဖို့ဆက်သွယ်ထားသူတွေလည်းရှိနေပါတယ်သူကတော့ကျွန်တော်ဒီရန်ကုန်မြို့ကကိုစလိုက်ပွေကုန်းဖြစ်ပါတယ်စလိုက်ပွေကုန်းသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့အချိန်ကတော်တော်ကြာနေပြီဖြစ်တယ်ခုကတော့ခုနှစ်ဟိုကာထုတ်ကြီးဦးပြောင်းမြောင်းလိုက်ထိုင်တာကခုနှစ်တော့မှဖြစ်တယ်အဲ့တော့ကျွန်တော်ဆွေးရင်လာတော့ဒီအနာသိမ့်မလားဗိညာရီရတော့ကျွန်တော်ပြောချင်လို့ပါတယ်တည်တည်နေဆိုတဲ့ဥစ္စာကသူတို့သဘောတော့ပေါက်တယ်တုတ်တော့ဒီတော့ဒီပုံစံနဲ့ပဲသူတို့အကြိုက်ထိုင်ခြင်းပုံစံကျွန်တော်မြင်တယ်အဲ့တော့ဒီသူတွေကတော့သူတို့ကိုတင်းမြတာကြာလာပြီတော်တော်သူတို့ကဘာလို့မတင်းမြချင်တာလဲဆိုတော့ဆရာတော်တုံးတာနေဆိုဆိုရင်ပါလို့ဟိုပြောတယ်ကျွန်တော်အဲ့လိုမဟုတ်တော့ပါဘူးသူကအနာဝင်နေနေပြီလားလို့အဲ့တော့ဒီတိုင်းအမျိုးသားတွေတင်းမြကြီးက
ဟိုခီးချီကြောင်းနေလို့ကျွန်တော်မြင်တယ်ဒါပေမဲ့လည်းဆိုရင်မပြောင်းလဲဖြစ်ခြင်းတဲ့လူတွေကလည်းလူရဲ့စုအာနာထုတ်ခံလူတွေအများကြီးရှိသေးတယ်ဆိုတော့ပြောင်းလဲဖြစ်ခြင်းတဲ့လူတွေကလည်းဟိုဟိုဘာမှအာနာမရှိတဲ့လူတွေဖြစ်ပြီးသူအများဖြစ်ပေမဲ့ဘာမှလည်းမလုပ်နိုင်ဘူးတော့စမ်းစစ်ကြလည်းပြန်နေတင်းမြိတ်လို့ခုပေမဲ့လို့တကယ်တမ်းကျတော့လင်းနေခံကြတော့ထားလိုက်ဒီတင်းမြတ်တတ်မလို့တ
တော့ချင်းနေတုံဆန်ကျွန်တော်မြင်တယ်အဲ့ဒါကြောင့်ကျွန်တော်ကတော့မျိုးလင်းချရတော့စိတ်မရှိဘူးလို့ကျွန်တော်မြင်ကြ။
โอเคပါကိုစမ်းဖွေကိုဆွေးနွေးရကျေးဇူးပါဟိုဒါနဲ့ပတ်သက်လို့ပေါ်လေဟိုဒီရဲ့ဘိုင်းမှာဆရာဦးစီစုအောင်မြင်းတို့လည်းကြားလိုက်မလားမသိဘူးဒီဗီယက်နမ်မှာကျင်းပသွားတဲ့ဒီကမ္ဘာစီးပွားရေးနီနော့ဖလေဝဲရဒီမင်းမြန်ကန်တခုမှာဟိုဒေါ်ဆန်းစုကြည်ပြောသွားတာတခုရှိနေပါရှိပါတယ်စိတ်ဝင်စားကြအကောင်းတာတော့ဒီအစိုးရအနေနဲ့တိုင်းပြည်အာဏာ85ရာရင်လုံးမဲ့ဟိုသူတို့ရထားပြီးမဲ့တာဝန်ဝန်ကိုကြားတော့ရန်လုံးကြီးယူထားရတယ်ဆိုပြီးသူတို့ကသူကဒီရခိုင်ရေးကိစ္စနဲ့ပတ်သက်ပြီးဆက်နွယ်ပြောသွားတာပါဆိုတော့ဒီကျန်တဲ့85ရာရင်လုံးဆိုတော့ဟိုစစ်တပ်ကိုဆိုလိုတယ်ဆိုတော့ရှင်းပါတယ်ဆိုတော့ဒီဒေါ်ဆန်းစုကြည်ရဲ့မှတ်ချက်ကဒီ85ရာရင်လုံးနဲ့25ရာရင်လုံးပေါင်းစပ်မှုမရှိသေးတဲ့အခြေအနေကိုဟိုပြသနေရလို့များဟိုအဓိပ္ပာယ်ကောင်းနေသလားဆိုဆရာဒီလိုဆိုရင်ရောဟိုဘယ်လိုမပေါင်းစည်းနိုင်တာတစ်ဖက်နဲ့တစ်ဖက်ဟိုယုံကြည်မှုမရှိကြသေးတဲ့ဆိုရလက္ခဏာမျိုးလဲဆရာ
အဒီဥစ္စာကတစ်ဖက်နဲ့ကျွန်တော်ကတော့ပြောရဲဒီမှာဟိုရေရွရှင်းရှင်းကျွန်တော်ပြောတာတစ်ဖက်နဲ့တစ်ဖက်ဒီမှုဆိုရင်ဟိုတစ်ဖက်ဒီရောဒီတစ်ဖက်ဒီရောအဒီသဘောမျိုးသွားပြီးတော့ဖိတ်ရောက်တယ်တကယ်တော့မဟုတ်ပါဘူးအဲ့ဒီသဘောမျိုးမဟုတ်ပါဘူးအခုဒီလူလူကရွေးကောက်တင်လျှောက်လိုက်တယ်ဆိုရင်အစိုးရကဟိုဘယ်တိုင်းကမှမလို့ဖြစ်ဖြစ်ကြီးမှာဒါဒါဒီမှုဒီတိုင်းဒီတစ်ခုတိဆောက်တော့မယ်ဆိုရင်ဒီလူလူကအခေရပဲဒီလိုဒီမှာအုပ်ချုပ်တယ်ဆိုတာဒီလူလူကအခေရပဲအဲ့ဒါပေမဲ့တစ်ဖက်ကဒါဟိုတမတော်ကောင်းဆောင်နေပေါ့တမတော်လို့ကျွန်တော်မဆိုလို့တမတော်စိတ်ကောင်းဆောင်နေမသိရမို့သိတယ်ဒါပေမဲ့ဒီဒီအာနာကိုလက်လွတ်ပေးရမယ်ဆိုတော့အနေအထားမျိုးတွေကဒီလိုချိန်ကြီးသူတို့ကအချိန်ကြားနေရောအနေထားရောဘာတွေကိုမစဉ်းစားဘူးအဲ့လိုမစဉ်းစားတဲ့ဒီမှာလဲအပါကိုမစဉ်းစားတာလဲတိုက်ပြီးကဒီရောက်ခံနေလက်ထဲမှာထားရင်လက်တည်သွားမှာလားတိုက်ပြီးဒုက္ခရောက်သွားမှာလားအဲ့ဒါကိုတွေးပူလို့လားအဲ့ဒါတော့အဲ့ဒါမဟုတ်ဘူးအဲ့အဓိကကတော့ဘာလဲဆိုတော့ဒါကြောင့်ခြေတိုင်းမှာတော့ဒီစစ်အာဏာရှင်တွေကကံမူနာပြခဲ့တယ်တိုက်ပြီးရဲ့ညာနှုံးပြီးတော့ဒီအာဏာကြီးချုပ်ကြိုင်ပြီးတော့မှကိုကျိုးစည်းဝါးတွေကိုအကြည့်ကျဲရှာခဲ့တဲ့ဥစ္စာတွေကိုပြန်ပြီးတော့မှအားကျနေသလားအဲ့လိုအားကျနေတဲ့အနေအထားအောက်မှာဒီအလေးလားပြန်လဲယူရရှိရေးလို့တိုက်ပြီးဒီမိုကရေစီဖြစ်ရေးလို့တိုက်ပြီးဖွင့်ပြတဲ့ရေးရေးရေးကိုအဓိကအကြံပေးမစင်းလာနိုင်တဲ့အနေအထားအောက်မှာအကျိုးဖြစ်နေတာပါဟိုတစ်ဖက်နဲ့တစ်ဖက်ဖြစ်နေတဲ့သဘောမျိုးမဟုတ်ပါဘူးတိုက်ပြီးရဲ့25ရက်ကနေလို့ဆိုတဲ့သဘောမျိုးကလည်းတကယ်တော့တချို့နေရာတွေမှာ25ရက်ကနေလို့မဟုတ်ပါဘူးကျွန်တော်ဒီခိုင်ကိစ္စပြောမယ်ဆိုရင်ဒီခိုင်ကိစ္စကျွန်တော်ဒီလာမိကြတော့အသေးစိတ်မှဆိုရင်ခိုင်ကိစ္စဖြစ်ပါတဲ့ကိစ္စအများစုမှာကတမတော်ရဲ့ကျောထောင်းတော်ခံတဲ့အုပ်ချုပ်ရေးပိုင်းတွေလုံခြုံရေးပိုင်းတွေကအကုန်လုံးကာဝန်ရှိတယ်ဆိုတဲ့သဘောမျိုးပဲကားသိပါတယ်။ကံကီလူလူကရေကောက်ထားတဲ့အစိုးရနဲ့ဘာမှသိပြီးတော့မပတ်သက်ပါဘူး။အဲ့ဒီသဘောမျိုးကအများကြီးတွေ့ရပါတယ်။
ဟုတ်ကဲ့ကျေးဇူးပါဆိုတော့နောက်တစ်ပိုင်းကိုလည်းကျွန်တော်ဆွေးနွေးကြပါမယ်ကျွန်တော်တို့ဟိုတချို့ကိစ္စတွေမှာဒီအရသာဆိုတာအချက်ဆက်အောင်တမင်လောက်တာရှိရဲဆိုတော့ဒီ conspiracy theory နဲ့ပတ်သက်ပြီးပြောချဆိုရတဲ့အပိုင်းကိုလည်းကျွန်တော်ဆွေးနွေးကြပါမယ်ဟိုဒီမကြသေးငါပဲပေါ့လေဒီမန္တလေးတိုင်းဝန်ကြီးချုပ်ဒီဒေါက်တာစွန်မြင့်မောင်ဟိုပြောထားတာတစ်ခုရှိပါတယ်မန္တလေးမြို့မှာဒီဒုစရိုက်မှုတွေပေါ်နေတာဟာတဲ့ဒီလာမယ့်ကြားပြတ်ရွေးကောက်ပွဲနဲ့2020ရွေးကောက်ပွဲမှာဆိုးရွားကိုသိခါကြအောင်ဖန်တီးရည်ပါရယ်ဆိုပြီးသူကပြောပါတယ်ဆိုတော့ဒီလိုနောက်ကွယ်ရနေဖြစ်လို့ဖြစ်စီအင်အားစုတွေအခုကျွန်တော်ခေါ်ခေါ်နေကြတဲ့လက်မဲကြီးတွေလို့ပြောနေတဲ့အန်ဒီရီကတကယ်ပဲရှိနေလားဆရာဦးစီသူအောင်မြင
်ဟုတ်အဲ့ဒီဥစ္စာကျတော့ကျွန်တော်ကအထောက်အထားမရှိတဲ့ခါကျတော့ကျွန်တော်မပြောတတ်ဘူးဒါပေမဲ့ဟိုသီဝီသဘောအရပြောမယ်ဆိုရင်တော့ဟုတ်တယ်အခုဆိုရင်ရခိုင်ကိစ္စမှာဆိုရင်အဲရခိုင်အရေးပဲပြောပါတော့အဒီကိစ္စမှာဆိုရင်အဲ့ဒီဆိုရမယ်ပြီးတော့အခုဒီကဘာမီသားစုနဲ့လည်းအစီအပြေအောင်နောက်တိုက်ပြီးလည်းကောင်းအောင်တစ်ခုတစ်ခုလုပ်နေတာရှိတယ်။ဒါပေမဲ့တချို့သောအင်အားစုတွေကဟိုတစ်ခုဟိုပြည်ညာရက်ထုတ်လိုက်တယ်ဆိုရင်ဆက်ပြေပဲလုပ်တယ်။တစ်ခုပြည်ညာရက်လုပ်ရင်ဆက်ပြေပဲလုပ်တယ်။အဲဒါအများတော့ရှိပါတယ်။ဒီသဘောမျိုးတွေကတော့ရှိပါတယ်။ဒါပေမဲ့ကျွန်တော်ကလို့ဟိုမန္တလေးမှာဖြစ်တဲ့ကိစ္စမျိုးတွေလောက်ကြီးအသေးစိတ်ပေါ့နော်။အဲ့ဒါလို့ဆိုကျွန်တော်တို့ဟိုမသိထားပါဘူး။ကြားမနေထားပါဘူး
။ဟုတ်ကဲ့။ဆရာဟိုဆရာအခုတည်းဆိုရသဘောတော့ခင်ဗျာအခုကျွန်တော်တို့ဟိုလက်မဲကြီးလို့ပြောပြနေတဲ့အင်အားစုတွေဆိုတာတကယ်ပဲရှိနေသလားဟိုဒီအင်အားစုတွေဆိုတာဘယ်သူတွေကိုရင်ညွှန်းနေရလဲအဲလို့ဆရာနားလဲလဲဆရာ
ဟုတ်ကဲ့ဒီလိုပြကျွန်တော်ပုံကျုံညနေဝင်းခစ်ကိုတော့ထားလိုက်ပါဟိုနာအာဖာနဝတာခစ်ကစပြီးတော့ပြောရင်ဟာအုတ်ချုံနေတဲ့အစိုးရကိုစန့်ကျင်တဲ့အင်အားစုကြီးဟိုဆိုတာအများကြီးရှိပါတယ်ကျွန်တော်တို့အပါဝင်ပေါ့နော်ပြည်တွင်းရောပြည်ပရောကစစ်အစိုးရကိုကြောင်ကြောင်တင်းတင်းနဲ့အဲလူတင်ပြပြီးတော့က ျွန်တော်တို့ကစန့်ကျင်ခဲ့ကြတာအဲပြည်တွင်းစန့်ကျင်တဲ့လူတွေထောင်ထဲရောက်ပြီးကျွန်တော်တို့ကနိုင်ငံတကာဆက်ပြီးတော့ဟိုစန့်ကျင်ပြီးတော့ထောက်ပြခဲ့တာပေါ့နော်အခုနောက်ပိုင်းကျတော့ဘာဖြစ်လာလဲဆိုတော့ဟာအမီမပေါ်တဲ့ဟာဟိုအရင်ဟိုဒီသမ္မတဥပဒေအရင်လက်ထက်ကတော့စစ်ထောက်လိုက်ရင်းနဲ့အမျိုးသားထောက်လိုက်ရင်းရေးပြီးတော့အဖွဲ့နာမည်ခံပြီးတော့အာဒီမိုကရေစီအရာစုတွေကိုတိုက်ဖြတ်တဲ့ဟာကိုလုပ်ခဲ့ကြတယ်သူကအဖွဲ့လိုက်ဥသိန်းစင်ဆိုတာလက်ထက်ကစပြီးတော့အခုချိန်ကြီးကတော့ဘယ်ဖွဲ့ကလုပ်တယ်ဆိုတာပြောဖို့တော်တော်ခက်လာခက်တဲ့အတွက်လည်းမဲလို့တင်စားကလည်းဖြစ်နိုင်တယ်ပေါ့နော်နောက်တစ်ခုကအာဝင်းကျုပ်တော်တော်ဆိုမိမောင်ပြောသလိုယူကော့ဝင်းနီးညာရဲ့ပူပြီးတော့အဲ့ဒါတွေကကျေလောင်ပြီးတော့ပြင်းထန်လာတယ်ခင်ဗျအဲ့ဒါဟာအာဏာလိုချင်မှုဖြစ်ပါတယ်အာဏာအတွက်ဖြစ်ပါတယ်အဲကျွန်တော်တို့ကလည်းကျွန်တော်တို့ဒီမိုကရေစီအာဏာအတွက်ကျွန်တော်တို့ကြိုးစားခဲ့တာနော်အဲ့တော့အဲ့ဒီအာဏာနေရာမှာတော့ကျွန်တော်ခုနပထမမေးခွန်းနဲ့ဆက်ပြောရင်တက်မရော်ဆိုတာတဲ့တက်မရော်ကိုအမိပြုတ်ပြီးတော့နိုင်ငံရေးအာဏာစီးပွားရေးအာဏာအာဏာအကုန်လုံးကိုရချင်းနဲ့အစုကနေပြီးတော့ဟလာအာသဘောတူညီတွေရနေပြီးတော့ဤမျိုးစုံနဲ့ဆောင်ရွက်နေကြကြိုးပမ်းနေကြတာကိုရမဲကြီးဆိုတာကတော့တကယ်ရှိနေတယ်လို့ကျွန်တော်ကတော့အတိအကျယုံကြည်ပါတယ်ခင်ဗျ။ဟု
တ်ကဲ့ကျေးဇူးပါ။ဆိုတော့ဆရာဦးစီသူကိုလည်းတခုတော့ပြန်မေးချင်ပါတယ်ကျွန်တော်အခုဒီလိုပြောနေတဲ့ပေါ့လေနောက်ကွယ်ရနေပြီးတော့ဒီလိုဟိုဖြစ်လို့ဖြစ်စီလောက်ချင်တဲ့အင်အားစုတွေဆိုတော့ဘသူတွေကိုညှဉ်းညွှန်းပြီးတော့ပြောနေကြတာမျိုးလဲ။နောက်ဒီအနေကတကယ်ပဲစိုးရင်ရတော့တဲ့အခြေအနေမှာရှိရလို့ပြောလို့ရလားဆရာ။
ကျေးဇူးတော်ဦးကြီးကြတဲ့ခါကျတော့ဆက်ပါကျွန်တော်ပြောလို့ပါလေအချက်နဲ့အောက်ခါအပေါ်မှာကျွန်တော်တို့ကဟိုဒီလားပြောလို့ရှိတဲ့ခါကျတော့အချက်နဲ့ောက်ထားရင်ဟိုမပြောနိုင်ဘူးဒါပေမဲ့ဒီဟာဒီဟာရှိုးရည်ပြန်လာဆိုတဲ့ခါကျတော့အချက်အချင်းနဲ့ဟိုပြီးခဲ့တဲ့ဖြစ်သွားခြင်းဒီကျွန်တော်ဦးကြီးစီစွာလက်ထက်မှာဖြစ်သွားမှုတဲ့ဘာသာရေးဒီမျိုးဆန်တဲ့အကြမ်းဖက်မှုတွေဖြစ်တဲ့နောက်ကရနာဒီလိုမျိုးနောက်အထိကတော့ရှိုးရည်ရမရှိဘူးလို့တော့ကျွန်တော်ထင်ပါတယ်
โอเคจอยเจซูပါကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုကျွန်တော်တို့စာရေးသားပေးဖို့ဆွေးနွေးထားတာတွေကိုလည်းတချို့ဖော်ပြပေးခြင်းပါတယ်အရင်ဇုံတစ်ခုကတော့ဒီပြည်တော်စုကမောင်တတနာရဲ့ပေးစာပါကိုရန်နိုင်ဖတ်ပြပေးပါခင်ဗျာ
NLD ပါတီဦးဆောင်တဲ့ရဲသားစိုးရလက်ထက်မှာအဓိကတွေ့ကြုံရတဲ့စိန်ခေါ်ချက်ကတော့နိုင်ငံဝန်ထမ်းတွေဖြစ်ကြတဲ့တပ်မတော်ခေါင်းဆောင်တွေစိုးရအုပ်ချုပ်မှုအောက်အကြောက်တရားကင်းကင်းအာဃာတကင်းကင်းဂုံတိတ်ကရှိရှိအမှုထမ်းရွက်နိုင်ဖို့ဆွေးနွေးညှိနှိုင်းရေးပဲဖြစ်ပါတယ်တမတော်ကောင်းဆောင်တွေကသာအစိုးရအုပ်ချုပ်မှုအောက်ရောက်သွားကြပြီဆိုရင်မျိုးသားပြန်လည်တင့်မြတ်ရေးပြည်တွင်းငြိမ်းချမ်းရေးအခြေခံဥပဒေပြင်ဆင်ရေးနဲ့တရားဥပဒေစိုးမိုးရေးအစရှိတဲ့ပြဿနာရပ်တွေအားလုံးကိုပုံမိုထိတိမိမိဆောင်ရွက်လာနိုင်လိမ့်မယ်လို့ယူဆမိပါတယ်။နောက်ပြီးတိုင်းပြည်ဖွံ့ဖြိုးရေးတိုးတက်ရေးကိုလည်းအထောက်အကူမပြုစစ်မှန်တဲ့ဓမ္မတရားတော်တွေကိုပါပျက်စီးစေပြီးလူအတိုင်းဝိုင်းတစ်ခုလုံးကိုပါအကျောက်တရားနဲ့အမုန်းတရားတွေလုံးစုံနေတဲ့မြက်ကမ်းမျိုးချစ်အန္တရာယ်တွေကလည်းခင်းဝေးသွားနိုင်ပါတယ်။ဒါပြင်စစ်တပ်ကအစိုးရအောက်ရောက်သွားတဲ့အတွက်စစ်ကောင်းဆောင်တွေနဲ့အစိုးရပေါ်မြင်နေတဲ့နိုင်ငံတကာအမြင်တွေဟာယုံကြည်မှုအပြည့်နဲ့ပြောင်းလဲသွားနိုင်ပြီးတော့စီးပွားရေးနိုင်ငံရေးနဲ့ပြည်တွင်းငြိမ်းချမ်းရေးမှဒီရခိုင်ပြည်ထနာအစုံအင်းနဲ့အားနဲ့အပြည့်သဘောဆောင်ပူးပေါင်းဆောင်ရွက်လာနိုင်မယ်လို့ယူဆမိပါတယ်။အထူးသဖြင့်ပြည်တွင်းငြိမ်းချမ်းရေးနဲ့နိုင်ငံတကာဖိအားတွေကိုဦးဆောင်ဖြည့်ရှင်းနေရတဲ့အစိုးရအတွက်ပုံမအားရှိသွားနိုင်ပါကြောင်းတင်ပြလိုက်ရပါတယ်ဗျာ။
ဟုတ်ကဲ့ဒါတော့အမေရိကန်ပြည်အောင်စုကမောင်တက်သနာရဲ့ပေးစာပါကျွန်တော်တို့ဒီ Facebook ကနေကျွန်တော်တို့ပေးပို့ထားတဲ့မှတ်ချက်တချို့လည်းရှိနေပါသေးတယ်မဆုမမဲဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်ဘိုးဘိုးဇော်ဆိုတဲ့အကောင့်ကတော့တဲ့ပဲပြောရရင်တော့အာနာပြန်လူချင်းတဲ့လူတစုပေါ့ဗျာတဲ့မြန်မာနိုင်ငံမှာတမိုင်းရှိတယ်ပြည်တွင်းမှာနိုင်ငံရေးမကောင်းဘူးဆိုရင်ပြည်သူကိုအာယုံပြောင်းအောင်လို့လူမျိုးရေးဘာသာရေးဘက်ကိုမျှဦးလှည့်ပေးတာထုံးစံလို့ဖြစ်နေပါပြီတဲ့ Notebook ကဆိုတဲ့အကောင့်ကတော့မင်္ဂလာပါ VOA ရေးတဲ့ပရိပခသို့မဟုတ်ပြဿနာပေါ်ပေါက်ခြင်းဆိုတာကတော့မိမိအလုပ်ပေါ်မိမိယုံကြည်မှုမရှိလို့ပါပဲတဲ့ဘာလို့လဲဆိုတော့ကိုကကောင်းတဲ့လုပ်လို့ရင်ကောင်းတာရမယ်မကောင်းတာကိုလုပ်ရင်မကောင်းတာရမယ်ဒါကိုအသက်နဲ့လဲပြီးတော့ယုံကြည်ရမယ်တဲ့တယောက်ကိုတယောက်ယုံကြည်တဲ့ဆိုရင်ပြဿနာမပေါ်ပါဘူးတဲ့အမေရိကမြန်မာနိုင်ငံတစ်ခုလုံးယုံကြည်ရင်လည်းတနိုင်ငံလုံးမှာပြဿနာမပေါ်ပါဘူးတဲ့အမေရိကန်ကယုံကြည်ရင်လည်းဒါကပြဿနာမပေါ်ပါဘူးတဲ့ဒါကြောင့်ကိုလုတ်တဲ့အလုပ်ပေါ်ယုံကြည်မှုရှိအောင်အရင်ဆုံးတည်ဆောက်ရပါလိမ့်မယ်တဲ့ဒါနဲ့ပတ်သက်ပြီးယုံကြည်မှုများများတည်ဆောက်လို့ရတဲ့အချိန်အနေငယ်တိဆောက်လို့ရတဲ့အချိန်တစ်ခုမှတိဆောက်လို့မရတဲ့အချိန်ဆိုပြီးရှိပါတယ်တဲ့တစ်ခုမှတိဆောက်လို့မရတဲ့အချိန်ဆိုရင်တော့ကဘာစစ်ဖြစ်တဲ့နေ့ပေါ့ဗျာတဲ့
ဟုတ်ကဲ့မဆုံမဖပြပြပေးတာကျေးဇူးပါဆိုတော့ကျွန်တော်နောက်တစ်ပိုင်းအောင်လဲဟိုကျွန်တော်ပင်နယ်ဆွေးနွေးရဲ့ပုံကိုယ်ကိုဆွေးနွေးစေချင်ပါတယ်ဟိုတခုရှိတာကျွန်တော်ဒီအစိုးရအနေနဲ့ဒီတက်မတော်နဲ့ယုံကြည်မှုတိဆောက်ရေးတင်းမြတ်ရေးဆွေးနွေးတယ်လို့ပဲပေါ့လေတိုင်းသားလက်နက်ကင်အင်အားစုတွေနဲ့တင်းမြတ်အောင်ကြိုးစားနေတဲ့အပိုင်းတွေလည်းရှိနေပါတယ်ဆိုတော့ဒီအပိုင်းမှာရောတချို့ကဝေဖန်တာမျိုးတွေရှိပါတယ်ဒီတရသားအစိုးရအနေနဲ့စစ်တပ်နဲ့ဒီတင်းမြတ်အောင်လုံရင်းလုံရင်းနဲ့ဒီမဟာမိတ်တွေပဲဖြစ်ဖြစ်ဒီတိုင်းသားသင်ရစုရင်းနဲ့ပဲဖြစ်ဖြစ်ကင်းကွာရဆိုပြီးတော့ဝေဖန်တဲ့မျိုးတွေလည်းကျွန်တော်ကြားရတာပဲရှိပါရဲ့ဆိုတော့ဒီ ီ NL ရတအစိုးရအနေနဲ့ပေါ့လေတန်းရင်းသားရင်းနဲ့ရင်ချွင်မှုတိစောက်တဲ့အပိုင်းမှာရောဘလောက်ထိခီးပေါက်တယ်လို့များပြောနိုင်မလဲဆရာဦးစီသူဆွေးနွေးပြပါခင်ဗျာ
အဲဒီဥစ္စာကဟိုနှစ်ပိုင်းရှိတယ်တစ်ပိုင်းကတော့ NL အစိုးရလို့ခုနတော့ပြောလိုက်ပြီဆိုရင် NL အစိုးရအနေနဲ့အဲမျိုးဒီပေါ်မှာရှိတဲ့တရားဝင်တိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့ဆက်ဆံရေးကတစ်ပိုင်းရှိတယ်နောက်သူကလည်းအစိုးရဖြစ်ပြီးသွားတဲ့အခါကျတော့လက်ရှိတုန်းနေတဲ့ငြိမ်းချမ်းရေးဖြစ်ရှင်ပေါ့တော်ရရအဲ့လက်ကင်တိုင်းသားတွေနဲ့ဆက်ဆံရေးဆိုတဲ့အပိုင်းတစ်ပိုင်းရှိတယ်။အဲ့တော့မျိုးဘဝကလက်ကင်တိုင်းမျိုးဘဝတိုင်းသားပါတီတွေနဲ့ဆက်ဆံရေးအပိုင်းမှာဆိုရင်တော့အခုအားလုံးသိပြီးတဲ့အတိုင်းပါပဲဆက်ဆံရေးကဟိုအရင် NLD ပါတီပေါ့နော်ဒုက္ခဒုက္ခရောက်ခဲ့ပြီးဖိနှိပ်ခံရခြင်းတို့ကအချီးလုံးညှို့မှုမျိုးတွေဒုက္ခဒုနာလည်းမှုတွေတွေမရတာကတော့ကျွန်တော်တို့ဒါပေရပေါက်တွေ့ထရတယ်။အဲဒီအရပ်ပတ်သက်ရင်တော့တိုင်းသားတွေကိုယ်တိုင်ကအမှုလို့အမေရဖြစ်တယ်အတူကိုယ်တိုင်ကလက်ရောအလျှော့ပြီးကြတယ်ဗျာဒီအများကြီးနဲ့အနေဒီကိုဆက်ဆံနေရတယ်အဲ့တပိုင်းအဲ့ဒုတိယတပိုင်းကြရတဲ့အခါကျတော့ကိုရောကပြောသလိုအိုင်နာလက်နက်ကိုင်တွေနဲ့ဆက်ဆံရေးမှာဘယ်လိုများဖြစ်နေသလဲပေါ့တကယ်တော့အခုလက်ရှိတိုင်းလာလက်နက်ကိုင်တွေနဲ့ငြိမ်းချမ်းရေးဖြစ်ဖို့တကယ်ပြန်ပြီးတော့ကြီးလိုက်တဲ့အခါကျရင်အနေဒီဆက်တက်လာတယ်ဟုတ်တယ်ငြိမ်းချမ်းရေးအဲဆွေးနွေးတဲ့ဒီဘက်ကအဖွဲ့တွေပေါ့ MPC တို့ကအဲ့ဒါဒီပုံရတာဒီဘက်ကထုတ်တယ်ထုတ်တယ်ဆိုပေမဲ့အနေဒီရဲ့ကာဗွန်ရှိတဲ့လူတွေကအဲ့ဒီဘက်မှာမပါတော့ဖြစ်သွားတယ်ဒီနောက်ပိုင်းမှာအဲ့ဒါအဲ့ဒီအဖွဲ့ထဲမှာဒီနေ့လုံးတဲ့လူတွေမရှိလို့လားအဲ့ဒီအဖွဲ့ကြီးကိုယ်တိုင်မှာဟိုအရေးချင်းမရှိလို့လားဒါကြတော့ကျွန်တော်တို့တော့မပြောတတ်ဘူးပေါ့လက်ရှိအနေအထားကိုကြည့်လိုက်တဲ့ဆိုရင်တော့လက်နက်ကိုင်တိုင်းသားတွေနဲ့ဘုံဘုံတောင်းတော့ဟိုခေါင်းတော့ဟောင်းနေပေါ့ဒီလိုတည်းကြည့်လိုက်ရတာမရှိဘူးအဲ့ဒီရဲ့အခန့်ကဏ္ဍကြောက်နေလို့တော့ကျွန်တော်တို့ပြောလို့ရတယ်ဒီလိုချင်းမျိုးလောက်ဆယ်ကြည့်နေနေရပါတယ်ခင်ဗျာ
โอเคเสียอุทิศเสียตบอดาครับเนี่ยอกุที่ที่ NLD ยัตถาอสูรอนเนี่ยพอเลยที่นักงานเยโหตายนานักงานเยปาร์ตี้เยที่เล่นกันอภเสียเนี่ยยงจิมุติสาวเยติ่ญญาเยอป้ายเนี่ยมาบลาติคีปอกได้เลยเนี่ยต้องตัดเลยยามเลยเสีย
ฉันเราท้าอย่างที่ตัวหลุดได้อสินมาเว้ยเสียดูฉันเราเนี่ยครับอาจารย์ฉันเราเล่นติ่ญญาเนี่ยสมาชิกจ๋าโหฉันเราท้องก็อู้เต็มอยู่ก็เป็นนอกไปอ่ะNLD party ကိုသူတို့တော့အောင်စားစုကြီးရဲ့ဥပဒေကိုတဲနယ်လက်နက်ကိုဖွဲ့စည်းခြင်းညအခုတခါ690မှာရေပောက်ခံတဲ့တဲနယ်ပါတီအကုံကပုံဩပြီးတော့ထောက်ခံမှုတွေရှိခဲ့တော့အဲ့ဒီအချိန်မှာတဲနယ်ဒီနယ်ဒီ NLD ကအတော့ကိုအကောင်ဆုံးအချိန်ပေါ့နော်ဒါပေမဲ့တော့အောင်စားစုကြီးနဲ့ NLD အစိုးရဖြစ်လာတဲ့အခါမှာဒီတိုင်းနာနေကိစ္စညဉ့်ညဉ့်ကိစ္စကိုကင်တွယ်တာကအရင်လုံးဆက်လုံနေတဲ့ဦးသိန်းစင်ဆိုတာလက်ထက်ကဟာဒီတော်တော်များများကိုယူပြီးဆက်လုံတဲ့သဘောရှိတယ်ခင်ဗျအသက်ဆန်းနဲ့ဟိုထွန်းပြီးနီလန်းနဲ့လုံနီလန်းတက်နဲ့လုံတာမဟုတ်တဲ့ရွယ်အရင်လုံထားတာအကျိုးဆက်ဒီပါသူကဟိုခံရတဲ့သဘောရှိတယ်ဒါပထမတစ်ပိုင်းဒုတိယတစ်ပိုင်းကတော့တိုင်းသားအင်အားစုလို့ပြောတဲ့နေရာမှာအကြီးကတော့တိုင်းသားလက်နက်ကိုင်တွေပဲဖြစ်တယ်ခင်ဗျဖြစ်တော့ကအဲ့ဒီဟာမှာလက်နက်ကိုင်ကိစ္စဆိုတော့တက်မတော်အစိုးရတက်မတော်နဲ့ပူဆိုင်တော့ NLD ကအစိုးရဖြစ်နေတယ်အဲ့တော့အဲ့ဒီအခက်ခဲကလည်းအဲဒီစုံတရားပေါ့နော်ဟိုရှိသွားရေးပါ NLD အစိုးရအနေနဲ့ခက်ခဲရှိတယ်ခင်ဗျအဲ့တော့လက်နက်ကိုင်အဲပြည်ပခါတွေလက်နက်ကိုင်အဲ့ဒီပတ်သက်တဲ့အဆုံးဖြတ်ဒီမှာအဲ့ဒီကဘာမှမလုပ်နိုင်တဲ့အခြေအနေတရရှိတော့ပါအာကျွန်တော်အဲ့ဒီမချက်ကြောင့်မလို့ရှေ့သွားတာတော်တော်ကိုခက်သေးတယ်ကျွန်တော်တို့သွားစရာတွေအများကြီးလိုသေးတယ်လို့ပဲဟိုမြင်ပါတယ်ခင
်ဗျဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီစောစောဟိုကိုယ်တိုင်ဆွေးနွေးနေတဲ့ဒီကိုစလိုက်ပွေကုန်းနဲ့လေလိုင်းပေါ်မှာရှိနေပါသေးတယ်ကိုစလိုက်ပွေကုန်းကိုယ်တိုင်ကလည်းတန်းသားဖြစ်တော့ဒီကိစ္စနဲ့ပတ်သက်လို့ဟိုဟိုဆွေးနွေးချင်တာတွေရှိမှထင်ပါတယ်ကိုစလိုက်ပွေကုန်းသဘောထားခင်ဗျအခုဒီဟိုတန်းသားနိုင်ငံအင်အားစုတွေပဲလက်နက်ကင်အင်အားစုတွေနဲ့ပဲဖြစ်ဖြစ်ပေါ့လေ NLD ရဲ့ဆက်ဆံရေးအပေါ်မှာဟိုဟိုဘယ်လိုများမြင်နေလဲခင်ဗျ
โอเคครับที่เกณฑ์ก็จนตัวรอชิชินสกังก็ตัวรอซินอตัวริมาแต่ว่าตัวถ้าก็ NLD สัวก็ไตมาไม่ไกลอยู่อีเอโกติดเลยนะตัวเล่นมาทูเตะติดเนี่ยไปมาริโกเอติดเลยตํารวจก็เวรคอนซิเลชั่นเนี่ยๆเลยที่มาจนตัวก็ตํารวจเนี่ยจนตัวจะมาคอนซิเลชั่นลงกันเนี่ยสุดมาวิพันธ์ได้แล้วอย่างนี้ที่เราเชื่อเราเนี่ยตัวเราจนผู้ตายก็เลย NLD ก็တမရောကိုပဲအသာပြီးတော့မှလက်နေကိုင်ကိုဟိုဗာလဲနောက်အောင်ချန်ထားတလားလို့ဟိုတိုင်းပြောနေတယ်လို့မြင်တယ်တုတ်တုံလည်းအဲမှာပါဖြစ်နေတယ်ဆိုတော့မသိသေးနေလို့
ကျွန်တော်အမိအပြောအမိစီငါဒီတိုင်းစီဟိုသာချုံနဲ့ဘောင်စန်းစီချီနဲ့ကျားမှာဆက်ဆံရဘလို့ဖြစ်တယ်တုတ်တော့သူကပြန်လေတင်းနေလို့ပြောရမြန်မာသူတို့ဒီနေ့အကားဖြစ်တယ်တင်းနေမဟုတ်ပဲနဲ့ဒီတူတူနဲ့ကျွန်တော်တို့တတ်မလို့ကျားမှာပြန်တင်းနေရေးကိုဘောင်စန်းစီကလေးပေးပြီးတော့မှဆောင်ရင်းနေပူကောင်းလိမ့်မယ်လို့ကျွန်တော်ထင်တယ်
โอเคပါကိုစမ်းခွေကိုဆွေးနွေးချင်သူပါဆိုတော့ဟိုဆရာဦးစီသူအောင်မျိုးကျွန်တော်ဒီအစီအစဉ်စုံးတော့ကဏ္ဍမှာမေးချင်တာတစ်ခုကတော့ဆရာစောစောကလည်းပြောတာပါအဲ့ဒါရှိပါတယ်အထူးသဖြင့်ကတော့ဒီတက်မလို့ဘက်ကအရသာအစိုးရကိုပူပေါင်းပို့ပြီးလိုအပ်နေတယ်ဆိုတော့ဒီလိုပေါ့လေတက်ဘက်ကရေယုံကြီးကြီးပူပေါင်းလာဖို့အတွက်ကရောအစိုးရဘက်ကလုပ်တင်တာမျိုးလုပ်နိုင်တာမျိုးတွေရောရှင်းဘာတွေများရှိနိုင်
ตรงนั้นที่จีอาปาวเองอันนี้ที่เขาเราเนี่ยกงลุงอ่ะผู้หญิงคิดดูว่าหัวเกี่ยวกับตัวก่อนเนาะเอาที่มุกจีได้ยากว่าเองตามเราเขาที่เราไปเกิดตัวลุงเองอยากเกิดตัวลุงเองบ้านยาสุริยอุตสาหะยาเส้นชาติไหนยาจังหวะมันชิบเอาที่มาที่ยุคก่อนสุริยอุตสาหะตัวแทนที่เขาลุงเองตามเราสุริยกว่าเลยมาคงได้ทำยิ่งหัวเวทายาชีวิตดีด้วยละอันนี้อุตสาหะกูจะเกิดอยู่ที่เนาะเราจะรู้อะไรกันเราตามเราเขาเราดีกว่า
ไอ้ที่แบงก์อยู่ที่เกี่ยวเว้ยโอเคโอ้ดาวน์แล้วก็บ้านเลยมาที่เราเดินเนี่ยที่เอาที่คาลูดิโอที่เกี่ยวกับคงได้ทางเชี่ยวที่ผู้สื่อเนี่ยแต่ที่มุกที่แบงก์อยู่ที่เกี่ยวกับตัวผู้ที่ดูว่าอยู่กับคนเดียวทาร์เรอสุยาที่เรามาที่ดูเนี่ยอยู่ที่เนี่ยผู้บ้านเดียวมาโอ้ลูกแต่งตัวผู้ไอ้ที่เตรียมอยู่แบบเอาเลยหมดเลยกันลูกเข้ามาเลยเนี่ยโอเคเป็นไอ้ส่วนนี้เป็นเรื่องที่เสียอุ้งซีดอมีเนี่ยมาอยู่แค่ตัวตั
Season tin set to go on the unit to Tolo to go and I know tin set big at a Sunday night daily life season who now sing out up to Palace. D season go on, but that's a new one in him and a came out at the lip, Yami, Tolu, Piramo, Samuel Nazi and I Mare. Sunday night, Jaya, the rain season is so much that came out. Now, so yeah, the rain, Jinjo go, go on at the lip, Jinja Pibaushin.
American Tamaradon and Tremia, Yuka, where Messrs. Siri, where Manager Hong, Paul Manafoga. A two sons is him who Robert Mulaye, sons is him who Mapu Bonlu Samu the Botu like Pare. Mr. Mulaga and how such out American the man Yuka Pema. Rasharo Java and Nashamu Johnson Zendiawa, Paul Manafoga. Ukrainian and Manage, Timbing and Pete Luke and Gere Kisan and Patelu, Yinsani, Switchedima, PC Young Kala Pido. Pojima, Pete and Samakan and Nate Tudia, the Assassimu, Shon Shabu, Dwe, a Gulu Pubon Gerawa. Argentina ma jin ba de G20 siwa yi in aji nangyan 20 thaiti siwa bwe tet yaung ni de kong twe yin ne yin ni myo nan mu chan yaung wun ji re ga WTO ka ba kong twe phwe ji ko pyu pyin pyaung lain yi lut pho yee bo lo wan ni chaung ma ni ga taok cha ni ma chin nyar che thauk pyan pyo so lai par de American Tamra Donald Trump ga tyauk twin kong dollar billion 200 bu po akon tu khauk pho sain pyin ni de a chin ma be nangyan da ga kong twe yi nyin paw mu yi ne pat tet lo a phwe ji a nei ne twei song swin ni a phi sha ni ya de lu chin nyar che ma phwa pyat tha ba de Diamond WTO go below Johnny Presumer Surane, Barry Swinigare, Sure, Dizzy Chiladigu, Rob Yomantavau. American Bianzu, Shiva Kanuranga, Dita Chuma, Florence, Pubaimon, Tekanera Jan, Lune, Ene, Lungan Mount, the Tanama, Digni, Lesemi, Pietanivare, D Monay, Tekani, the Kala, Drink, Lunga, Tetmane, Tisongavare. Philippine Yavima, we are taking a typhoon, Mondai, Mongo, Ja. Moji, you are done below living in Tekanivare, Mote Tambido, Mibira Jow. Loosen the Utamnet is on Bido, Chau Piasonga, Lutawanshi, the Riga Piovare.
The range in your go go on up your Piapitaraba, Sanina, the season Tolu Yemuga, Kuya Nantibare, Sabine Sanya, the Pan Engineer Garo, Nick Ivanok Preparation, Jamanga Sumoma, Dinabai season ago, Dowing you disappear at Chabare, Manajaman at Town Nigani Kunanai, Tolu and Bim and Manakin season ago, Shine to Mida Nasali, Liz and Gaza Dine, Shine Mida, Dia Goose, Rugani, Tolu and Bim, Amo Samyo Nas and Imari, Few ago Natada singing at a dresses, two wedding Shivareshi, Dodashin, the Alu Shin and Tammy Jabazi.
This program has come to you from the Voice of America. Washington.